Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရ2022ခုနှစ်နိုဝင်ဘာလ4ရက်နေ့တောက်ချာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းထိုမီတာ3248လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိမြရွှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်ဒီကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခင်မြတ်တပါဒီမနေ့ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါမြောက်ကိုရီးယားနျူကလ িয়ার လုပ်ငန်းတွေကိုကူညီမှုနဲ့စင်ကာပူနိုင်ငံသားတို့ကိုအမေရိကန်အစိုးရကစွန့်ငွေထုတ်ပြန်လိုက်ပါတယ်မြန်မာအပအဝင်ကဘာတလွားငါးဖက်လုတာတိမ့်နဲ့ချီးပြီးတေဆုံးချောင်းစစ်တမ်းတွေထွက်လာပါပြီပါကစ္စတန်မှာဝန်ကြီးချုပ်ဟောင်းအမရမ်ခမ်ဟာအပြစ်ခတ်ခံမှုကြောင့်ဒဏ်ရာရသွားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေတဲ့ရင
်ကောင်းပါပြီရှင်ထိုင်းနိုင်ငံဘာဝင်ပြည်ပနိုင်ငံတွေကမြန်မာလုပ်သားတွေခေါ်ယူမှုအခြေအနေကိုတော့သတင်းတွေအပြီးမှအရေးဆုံးတင်ပြပေးမှာဖြစ်ပါတယ
်တောက်လျှောက်တော့ဒမန်းနေရာတော့တက်နေတာပဲဆိုတော့တနားကိုပုံမှန်အားဖြင့်တော့တပေါင်းကျော်လောက်တော့တောက်လျှောက်ဖြစ်နေ
မချိုက်ခင်မှာပြည်စုံနားဆင်ချင်ရပါမယ်ရှင်စကိုင်းတိုင်းကမ်ဘလူမြို့နယ်မှာတော့နေမြေရှင်းလင်းကြောင့်ဒေသခံတွေထပ်ပြီးတော့တိတ်ဆောင်နေကြရပါတယ်။ထိုင်းနိုင်ငံတွင်းကလူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်ချက်ရုရှားရဲ့ယူကရိန်းစစ်ပွဲကြောင့်ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအပေါ်မှာထိခိုက်သက်ရောက်မှုစတဲ့သတင်းဆောင်မအနေနဲ့အကျိုးနောက်ပိုင်းမှာတော့မြမရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုစုံမှုကျော်တို့တင်ပြပေးကြပါအောင်ရှင်။
ယူကရိန်းနိုင်ငံတောင်ပိုင်းမှာညလုံးပေါက်ပစ်ခတ်မှုတွေနောက်ပိုင်းဇပိုစီးရီးယားနျူကလ িয়ার ဓာတ်ပစ်ဆိုင်မှာအသုံးပြုနေရတဲ့လျှက်စင်မီတွေပြတ်တောက်သွားခဲ့ရပြီးတော့လုံးလုံးစင်မှာတော့အရေးပေါ်ဒီဇယ်စီသုံးဓာတ်ပစ်ဆက်ရုပ်ဆက်တွေနဲ့လဲပတ်နေရတယ်လို့ IAEA နိုင်ငံတကာအနုမြူအေဂျင်စီကချက်သပရင်းနေမှာပြောပါတယ်ယူကရိန်းဆိုရရဲ့ Energo Item နျူကလ িয়ার ဓာတ်ပစ်ဌာနကတော့အခုလိုလျှက်စင်လိုင်းတွေနဲ့ဓာတ်ပစ်ဆက်ရုံခွဲတွေပြတ်စီးရတာဟာရုရှားရဲ့ပစ်ခတ်မှုတွေကြောင့်လို့အဖြစ်တင်ခဲ့တယ်လို့ရုရှားကလည်းယူကရိန်းကိုအဖြစ်တင်တာပါယူကရိန်းထိုင်းချုံနယ်မြေထဲမှာရှိတဲ့ဒီဆက်ရုံကနေကီလိုမီတာ50 60လောက်အကွာကနေရာတစ်ခုမှာဓာတ်လိုင်းတွေပျက်စီးတာတွေ့ရတယ်လို့ယူကရိန်းဝန်ထမ်းတွေက IAEA ကျွမ်းကျင်သူတွေကိုသတင်းပို့ချောင်း IAEA ကြေညာချက်မှာဖော်ပြပါတယ်ပျက်စီးတဲ့နေရာတွေကိုပြန်ပြင်ဖို့လုပ်နေပြီလို့လည်းပြောပါတယ်အခုလိုဖြစ်ပေါ်မှုဟာအထူးစိုးရင်စရာကောင်းတယ်လို့ဒီဆက်ရုံဟာခံနိုင်စွမ်းတိတ်မရှိတော့တဲ့အခြေအနေဖြစ်နေပြီဆိုတာကိုထပ်လောင်းပြသခဲ့တာဖြစ်ချောင်း IAEA အကြီးအကဲ Rafael Grossi ကကြေညာချက်မှာပြောပါတယ်ဒီနျူကလ িয়ার ဆက်ရုံကိုအကောက်ွယ်ပေးနိုင်အောင်ဆက်ရုံတွေကိုအပြည့်ရဆုံးအပြည့်သတ်မှတ်ဖို့အတွက်ရုရှားနဲ့ရောယူကရိန်းနဲ့ပါသူကကြိုးပမ်းနေတာပါအချိန်နဲ့မှာပဲယူကရိန်းကောက်ပဲတည်နှံတွေပင်လယ်နက်ကနေတင်ပို့နိုင်ရေးဆိုင်ရာသဘောတူညီချက်အရအဝင်အထွက်တင်မောတွေကိုစစ်ဆေးမှုမှာရုရှားဘက်ကသူ့ရဲ့လုပ်ငန်းတွေကိုပြန်လုဆောင်နေပြီလို့ဒီသဘောတူညီချက်အကောင့်ထဲပေါ်ရမှာကြီးကြပ်တဲ့ကုလသမဂ္ဂ JCC အဖွဲ့ကပြောပါတယ
်တောင်ကိုရီးယားကမကြုံဘူးလို့အောင်များပြဒီကမှာခင်ဗျာမြောက်ကိုရီးယားကမကြုံဘူးလို့အောင်များပြတဲ့မစ်ဆိုင်းတုံးတွေဇက်တိုက်ပစ်ကတ်ဆန်းတက်နေသည်ကြာတာပတင်းတွေကနောက်ထပ်မစ်ဆိုင်းတုံး6ဆင်းကိုပင်လယ်ထဲကိုထပ်မံပစ်ကတ်ခဲ့ပါတယ်။တောင်ကိုရီးယားနဲ့မြောက်ကိုရီးယားတို့စီးရဲလေ့ကျင့်တာတောင်ကိုရီးယားနဲ့အမေရိကန်တို့စီးရဲပူးတွဲလေ့ကျင့်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဇက်တိုက်ပစ်ကတ်နေတာဖြစ်ပြီးကြာတာပတင်းတွေနောက်ပိုင်းမှာတာရိုပစ်မစ်ဆိုင်း3ဆင်းပစ်လွတ်ခဲ့ပြီးမြောက်ကိုရီးယားရဲ့အရှိတ်ဖက်ကန်ယိုတန်းပင်လယ်ထဲကိုကျရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောဆိုပါတယ်အဲ့ဒီနေ့အစောပိုင်းကပဲတာဝေးပြစ်လို့ယူဆရတဲ့မစ်ဆိုင်းတုံးတစ်လုံးအပါဝင်မစ်ဆိုင်းတုံး3ဆင်းကိုပြစ်လွတ်ခဲ့တဲ့အတွက်ဂျပန်နိုင်ငံမှာအရေးပေါ်လုံခြုံရေးလုံခြုံတဲ့နေရာတွေကိုရှောင်ရှားဖို့ညွှန်ကြားခဲ့ရပါတယ်။မြောက်ကိုရီးယားကလွန်ခဲ့တဲ့2ရက်အတွင်းမစ်ဆိုင်းတုံးအလုံး30ပြစ်လွတ်ခဲ့ပါတယ်။ဒါဟာအများဆုံးပြစ်လွတ်တာဖြစ်ပြီးအရှေ့မြောက်အာရှဒေသရဲ့စီးရဲတင်းမာမှုကိုပုံမှန်မြင့်တက်သွားစေပါတယ်။တောင်ကိုရီးယားကအမေရိကန်နဲ့ပူးတွဲစီးရဲလေ့ကျင့်မှုကိုထပ်မံတိုးချဲ့ကြောင်းကြေညာပြီးတဲ့နောက်မြောက်ကိုရီးယားကအခုလိုချက်ချင်းတုံ့ပြန်ခဲ့တာဖြစ်ပါတယ်ဒီပူတွဲစီရေးလေ့ကျင့်မှုဟာတောက်ကြာနေမှာပြီးဆုံးမှာဖြစ်ပြီးလေ့ကျင့်မှုမှာလေယာဉ်အစင်ပေါင်း240ပါဝင်ပြီးအချိန်ရ1600လောက်ပြန်တန်းခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်ကြာတာပတိနေ့ညပိုင်းမှာတော့တောင်ကိုရီးယားနဲ့အမေရိကန်တို့ဟာထိန်းချုပ်လို့မရတော့တဲ့အဆင်အထိတင်းမာမှုတွေတိုးလာအောင်လှုံ့ဆော်နေကြောင်းနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ဟာပြန်ပြင်လို့မရနိုင်တဲ့အမားဆိုတာကိုသိသွားလိမ့်မယ်လို့မြောက်ကိုရီးယားအလုံသမားပါတီရဲ့အကြီးတန်းကောင်းဆောင်ပတ်ချုံကကကြေညာတဲ့ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
နျူကလ িয়ার အစီအစဉ်တွေမလုံနိုင်အောင်အရေးယူထန်တခတ်တာကိုခန်းနေရတဲ့မြောက်ကိုရီးယားကိုဒီအစီအစဉ်တွေလုံနိုင်အောင်ဝန်ဆောင်မှုပေးခဲ့တဲ့စင်ကာပူနိုင်ငံသား ကွက်ကီဆန်းနဲ့ပတ်သက်တဲ့အချက်လက်တွေကိုသတင်းပေးနိုင်ရင်စွန့်ဝင်ဖြစ်နေ American Dollar 5သန်းချိမြင့်မယ်လို့ American ဆိုရကထက်သပရင်းနေမှာကြေညာပါတယ်။သူဟာစင်ကာပူအခြေစိုက် Swansea Port Service PT Limited ကနေတဆင့်မြောက်ကိုရီးယားကိုလောင်စာဆီရီလျှို့ဝှက်တင်ပို့ပြီးတော့အမေရိကန်နဲ့ကုလသမဂ္ဂကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့အရေးယူမှုကိုရှောင်နိုင်မှုအတွက်ခြေခြေပြန့်ပြန့်လှုပ်ဆောင်ခဲ့သူလို့လည်းဆွဆွဲခံရပါတယ်။ကွက်ကီဆန်ဟာအမေရိကန်ကပြတ်ထန်းထားတဲ့ဥပဒေကိုချိုးဖောက်ပြီးမြောက်ကိုရီးယားကိုရင်းနှံထွက်ကုန်တွေတိုက်ရိုက်တင်ပို့ခဲ့တယ်လို့တင်ပို့တစ်စင်းကနေနောက်တစ်စင်းကိုလောင်စာဆီလွှဲပြောင်းပေးခဲ့တဲ့အတွက်မြောက်ကိုရီးယားကသူ့ရဲ့ရင်းနှံတင်တင်ပို့တစ်စင်းမှာသုံးလို့ရသွားတယ်လို့အမေရိကန်နိုင်ငံရဲ့ဌာနတန်တမန်လုံခြုံရေးဆိုင်ရာလက်ထောက်နိုင်ငံရေးဝန်ကြီးPaul Houston ကပြောပါတယ်အမေရိကန်ကအခုလိုစုငွေထုတ်တာဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုငွေမဲခွာချမှုနဲ့ cyber ဖောက်ထွင်းမှုတွေအတွက်အထောက်အကူပေးတဲ့တရားမဝင်လုပ်ရတွေမှာပါဝင်ပတ်သက်သူတွေကိုငွေကြေးမလဲပတ်နိုင်အောင်အမေရိကန်ရဲ့လုပ်ဆောင်မှုအစိတ်ပိုင်းတစ်ခုဖြစ်ပါတယ်ဒါအပြင်မြောက်ကိုရီးယားရဲ့မကြုံစခုများပြားလာတဲ့မစ္စိုင်းတုံးပစ်လွတ်မှုတွေနဲ့နျူကလ িয়ার နဲ့ချင်းချောက်မှုတွေတိုးလာနေချိန်မှာသူ့ရဲ့တရားမဝင်လုပ်ဆောင်မှုတွေအဆုံးသတ်ဖို့အတွက်အမေရိကန်ကကြိုးပမ်းနေတာလည်းဖြစ်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံတကာလုံခြုံရေးနဲ့လက်နက်မပြန့်ပွားရေးဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဂွန်ဆာလိုဆူရာရက်စ်ကလည်းမြောက်ကိုရီးယားဟာချက်တပရီနစ်ထိဆိုရင်တိုက်ချင်းပစ်ပက်ဒင်းတက်မစ္စိုင်းဒုံးကြီး6လုံးအပါအဝင်မစ္စိုင်းဒုံးအလုံးပေါင်း50ကျော်ပစ်ခတ်ပြီးတော့သူကလက်နက်ပြန့်ပွားမှုအတွက်အဓိကဆိုးရင်ရတဲ့နိုင်ငံတစ်ခုဖြစ်နေတယ်လို့ပြောပါတယ
်ပါကစ္စတန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲကိုဥဆောင်ချီတက်နေတဲ့အတိုက်ခံခေါင်းဆောင်ဝန်ကြီးချုပ်ဟောင်းအမေရိကန်ကိုဂျာတာပရင်းနစ်ကတနတ်သမားတဦးရဲ့ပစ်ခတ်မှုကြောင့်ဒဏ်ရာရရှိသွားခဲ့တယ်လို့သူ့ရဲ့ပါတီဖြစ်တဲ့ PTI ပါတီတာဝန်ရှိသူတွေကပြောဆိုပါတယ်ဒီပစ်ခတ်တိုက်ခိုက်မှုကြောင့်အ ਨੇ စုံတဦးသေဆုံးပြီး14ဦးဒဏ်ရာရရှိခဲ့ပါတယ်ဝင်ကြီးချုပ်ဟောင်းခံကိုတော့ပန်ချက်ပြည်နယ်မြို့တော်လာဟိုးဆေးရုံကိုပို့ဆောင်ထားပါတယ်
इमरान खान साहब कुछ देर पहले यहां उनको लाया गया
သူ့ရဲ့အခြေအနေဟာတည်ငြိမ်မှုရှိပါတယ်လို့ဒေသခံစေယုံတာဝန်ရှိသူသူဖြစ်တဲ့ဒေါက်တာဖိုင်ဆယ်ဆော်တန်ကပြောဆိုခဲ့တာဖြစ်ပါတယ်အစ္စလာမဘတ်မြို့တော်ကိုဥတီချစ်တဲ့နေတဲ့ဆန္ဒပြပွဲကိုဥဆောင်လာသူအသက်80အရွယ်လူကြိုက်များတဲ့အတိုက်ခံခေါင်းဆောင်ခန်ဟာပန်ချပ်ပြည်နယ်တဲ့ကဝဇီယာဘတ်မြို့အရောက်မှာကားပေါ်မှာရှိနေစဉ်တမားကအောက်ကနေပစ်ခတ်ခဲ့တာကြောင့်ခြေထောက်မှာဒဏ်ရာရရှိသွားခဲ့အကြောင်းသူ့ပါတီအကြီးအကဲအရာရှိတဦးဖြစ်တဲ့ Ralph Hassan က VOA ကိုအတည်ပြုပြောဆိုပါရယ်တနတ်သမားကမောင်းပြန်တနတ်တွေနဲ့ဆန္ဒပြသူတွေကိုဆက်လက်ပစ်ခတ်ခဲ့ပေမဲ့တနတ်သမားကိုလူအုပ်ကဝိုင်းဝန်းပိတ်ဆို့ခဲ့ပါရယ်တနတ်သမားကိုရဲကဖမ်းဆီးထားပါရယ်ဝန်ကြီးချုပ်ခေါင်းခန့်ရဲ့ပွားရွံ့တဲ့ဥဆောင်မှုကိုပကြိုက်လို့သူတူတဲ့သဘောနဲ့တိုက်ခိုက်ခဲ့တာလို့တနတ်သမားကထွက်ဆိုတဲ့ဗီဒီယိုကိုရဲကသတင်းတောက်တွေကိုထုတ်ပြန်ပေးခဲ့ပါတယ်။ဒါပေမဲ့ PTI ပါတီဘိုးကောမဒီဝင်တူဖြစ်တဲ့ချောင်းထရီဝက်ဖတ်ဟူစိန်ကတော့ဒါဟာဝန်ကြီးချုပ်ဟောင်းခန်ကိုအစီအစဉ်ရှိရှိလှုပ်ပြန်တိုက်ခိုက်တပ်ဖြတ်တာပဲဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။
View American Than ネットမြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American Than ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံအတွက်အရက်ဖက်3ဂျက်လင်းစီရီတင်ပို့ပေးနေတဲ့ Chevron PetroChina နဲ့တခြားရေနံကုမ္ပဏီတွေဟာပြည်တွင်းမှာစစ်ရာဇဝတ်မှုတွေကြေကြေပြန့်ပြန့်ကျူးလွန်နေတဲ့မြန်မာလေတဲ့အတွက်ပါတင်ပို့ပေးတယ်လို့ဖြစ်နေတဲ့အတွက်သူတို့ရဲ့တင်ပို့မှုအားလုံးရပ်ထားတဲ့နယ်လို့ Amnesty International လူခွင့်ရေးဖွဲ့ကြီးကပြောဆိုပါတယ
် We link fuel entering the country through the peace terminal
ဒီလိုဝစိတ်ကန်းကနေပြည်ရင်းသုံးလောင်စာဆီတင်ပို့မှုတွေကိုကျမတို့ဆက်ဆက်ပြီးလေ့လာတဲ့အခါမှာဒီစိတ်ကန်းကနေထွက်လာတဲ့စီတင်ကားတွေဟာလေတပ်အခြေစိုက်စခန်းတွေကိုသွားကြတာဖြစ်ပြီးအဲ့ဒီနောက်မှာတော့လေကြောင်းတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးစစ်ရာဇဝတ်မှုတွေတိုးလာတာတွေ့ရပါတယ်။ဒါတကယ်ဖြစ်ပေါ်နေတာဖြစ်တယ်လို့ဒီတွေ့ရှိချက်ကိုကျမတို့အစင်ခံစားမှာဖော်ပြထားပါတယ်လို့ AI အဖွဲ့ကမွန်ချီဖာရာကပြောပါတယ်။2021 February မှာစစ်တပ်အာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံမှာလေကြောင်းပြန်တမ်းမှုတွေကြေကြေပြန့်ပြန့်တုံးနေတဲ့ Jet A1 လောင်စာဆီတင်ပို့မှုတွေတဲက၈ခုကို AI အဖွဲ့ကနေဆန်းစစ်ရမှာဒီလောင်စာဆီတင်ပို့မှုတွေဟာမြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့စစ်ရာဇဝတ်မှုတွေနဲ့ဆက်ဆက်ကြောင်းတွေ့ရတယ်လို့အစိုးရကစာမှာဖော်ပြပါတယ်။ရေနံကုမ္ပဏီတွေရှိကပေါက်ကြတဲ့မှတ်တမ်းတွေကောင်းကင်ကျွတ်တဲ့ပုံတွေစစ်တပ်ကထွက်ပြေးလာသူတွေရဲ့ပြောကြားချက်တွေပေါင်းစပ်ကြည့်တဲ့အခါမှာမြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်တွေလောင်စာဆီတင်ပို့မှုတွေဟာတိကျခွဲမြပဲအရက်ဖက်တက်ကိုပေးဖို့မဖြစ်နိုင်တာတွေ့ရတယ်လို့ပြောပါတယ်။ဒါကြောင့် စီတင်ဖို့တဲ့ကုမ္ပဏီအလုံးတင်ဖို့မှုတွေရပ်ထားတယ်လို့လည်းပြောပါတယ
်မြန်မာနိုင်ငံအပါအဝင်အန္တရာယ်များတဲ့ငါးဖမ်းလုပ်ငန်းတွေကြောင့်နှစ်စဉ်ရေလုံသားတသိန်းကျော်တည်ဆုံးရတယ်လို့နယူးဇီလန်အခြေစိုက် Fish Safety Foundation နဲ့ American အခြေစိုက်Future Charitable Trust တို့ကလေးလာတင်ပြထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အသက်မဆုံးရှုံးအောင်ကာကွယ်နိုင်တဲ့အခြေအနေဖြစ်ပေမဲ့ကျူတင်ခံမှန်းတာတဲ့သုံးစပိုများပြီးတည်ဆုံးရတယ်လို့ကြာတာပရင်းတွေတုန်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အခုလိုဖြစ်ရတဲ့အခြေခံအကြောင်းအရင်းတွေထဲမှာငါးဖမ်းလုပ်ငန်းရှင်တွေကမတော်မတရားခိုင်းစင်မှုကလေးလုံသားတွေခိုင်းစင်မှုထိခိုက်ဒဏ်ရာရရှိမှုရေနပ်ပိုင်းကိုအတင်းရေငုပ်ခိုင်းစင်မှုအလွန်အကျွံငါးဖမ်းမှုရာသီဥတုပြောင်းလဲလာမှုလက်နက်ကင်ပဋိပက္ခများနဲ့ဆင်းရဲမွဲတေမှုစတာတွေကြောင့်ဖြစ်ရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။အခုလိုအန္တရာယ်များတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပြီးနှစ်စဉ်ထောင်ထဲချီတဲ့ရေလုံသားတွေကိုလုပ်ငန်းရှင်တွေကကျူတင်ငွေဒေါ်လာ450လောက်ပေးပြီးကမ်းခြေကနေမိုင်60လောက်အကွာပင်လယ်ပြင်ထဲကဝါဖောင်လေးတွေမှာလာနေချီကြအလုတ်စီခိုင်းတယ်လို့ဖော်ပြထားပါတယ်။သူတို့ဟာအဖွဲငယ်လေးတွေခွဲပြီးပင်လယ်ရေအောက်ကိုပိုက်ချပြီးပဇွန်နဲ့ငါးတွေဖမ်းတဲ့အလုပ်ကိုလုပ်ကြရပါတယ်။မကြာခဏဆိုသလိုရိတ်ခပို့တဲ့ဆက်လီတွေပုံမှန်မလာရောက်တာကြောင့်တောက်သုံးရင်ပြတ်လတ်မှုစားနပ်ရိတ်ကပြတ်လတ်မှုတွေဖြစ်ရတယ်ဆိုပြီးဖော်ပြထားပါတယ်။ဒါအပြင်ဗီတာမင် B ချိုးရင်းမှုကြောင့်ဖြစ်ရတဲ့ရောဂါတွေအဆုတ်ရောဂါသွေးကြောပေါက်ရောဂါစတာတွေကိုမြန်မာရေလုံသားတွေအဖြစ်များတဲ့ရောဂါတွေဖြစ်တယ်လို့ဒေသဆိုင်ရာဆရာဝန်တွေကကိုးကားပြီးအစိုးရခန်းဆောင်မှဖော်ပြထားပါတယ်။ရေလုံငန်းတွေနဲ့ကုလသမဂ္ဂအချက်အလက်တွေကိုအခြေခံပြီးဖော်ပြတဲ့ဒီအစီရင်ခံစာမှာတည်ဆုံးသူအများဆုံးကအာဖရိကနဲ့ပစိဖိတ်ကျွန်းဒေသဖြစ်ပါတယ
်။အီရန်မှာနှစ်လနီးပါးရှိလာပြီဖြစ်တဲ့လူမှုဆန္ဒပြပွဲတွေအတွင်းချက်တပရင်းတွေကဒီရန်မျိုးရနာကဂရက်ရှ်မျိုးကလေးမှာလုံခြုံရေးရဲတွေနဲ့ဆန္ဒပြသူတွေပြအဓိကယုံဖြစ်ပြီးလုံခြုံရေးတက်ကတည်ဆုံးထံရမှုရှိနေတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဆန္ဒပြပွဲတွင်တည်ဆုံးခဲ့တဲ့အသက်22နှစ်အရွယ်မင်းကလေးငယ်တည်ဆုံးမှု4ရက်40ပြည့်အထိမ်းအမှတ်အတွက်တရှိရနာကခရဂျက်မျိုးမှာလူပေါင်းထောင်ချီစုဝေးနေချိန်မှာအခုလိုအဓိကယုံဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။
အစ္စရေးဝန်ကြီးဒေါယာယစ်လပစ်အနေနဲ့ဒီရက်သက်တပတ်အတွင်းပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာသူရှုံးနိမ်ကြောင်းအသိမှတ်ပြုဝန်ခံလိုက်ပြီးအနိုင်ရရှိသွားတဲ့ဝန်ကြီးချုပ်ဟောင်းဘင်ဂျမင်နာတန်ညာဦးကိုချီးကျူးဂုဏ်ပြုလိုက်တဲ့အကြောင်းဝန်ကြီးချုပ်ယုံတာဝန်ရှိသူတွေကကြာတာပရင်းနဲ့မှာထုတ်ပြန်ခဲ့ပါတယ်။အခုလိုရှုံးနိမ်သွားတဲ့အတွက်အာဏာလွှဲပြောင်းပေးရေးပြင်ဆင်ကြဖို့ညွှန်ကြားထားကြောင်းကိုလည်းဝန်ကြီးချုပ်ယုံကြေညာချက်မှာဖော်ပြထားပါတယ်။
တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုဗစ်ရောဂါကာလအကန့်အသတ်နဲ့တားမြစ်ချက်တွေကိုဖြေလျှော့နေပြီဖြစ်တဲ့အာရှနိုင်ငံတချို့ကမြန်မာနိုင်ငံကလုပ်သားတွေကို MOU စာချုပ်နဲ့ဇက်တိုက်ခေါ်ယူနေပါတယ်။ဒီထဲမှာထိုင်းနိုင်ငံကကန့်လန့်တဲ့အရေးအတွက်ကအများဆုံးဖြစ်ပါတယ်။အလုသမားရေးရာကိစ္စတွေကိုကူညီပေးနေတဲ့အဖွဲ့တွေကတော့အခွင့်အလမ်းနဲ့အတူအလုသမားအခွင့်အရေးချိုးဖောက်ခံရတဲ့ကိစ္စတွေကိုလည်းမျက်ခြေမပြတ်ဘဲသက်ဆိုင်ရာအဖွဲ့အလုံးကတာဝန်ယူမှုရှိဖို့လိုမယ်ဆိုပြီးအကြံပြုကြပါတယ်။ဒီသတင်းပေးပို့ချက်ကိုတော့ကုရဲမွန်ကပြောပြပေးထားပါတယ်ရှင်
။အခြားနိုင်ငံတွေနဲ့ MOU နားလည်မှုစာကြောင်းတော်အရမေလ10ရက်ကစလို့ပြည်ပကိုအလုသမားတွေတောင်းနေချီတတုပ်ပြီးတတုပ်ဆေးလွတ်နေတယ်လို့အလုသမားရေးရာအဖွဲ့အစည်းအချို့က VOA ကိုပြောပါတယ်။အဲ့ဒီတဲမှာထိုင်းကိုသွားတဲ့အရေးအတွက်ကအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံကမြန်မာအလုသမားလိုအပ်ချက်မြင့်တက်နေစေဖြစ်တယ်လို့မြန်မာအလုသမားရေးရာဌာနကအမြဲတမ်းအတွင်းဝင်ဥညွန်ဝင်းက VOA ကိုပြောပါတယ
်။လက်ရှိသွားတဲ့နှုန်းကတော့ကိုးပေါင်းလောက်ခေါ်မယ်ကိုမဟုတ်ဘူးလား။တောက်လျှောက်တော့တမန်နေရတော့တက်နေတာပဲ။ဆိုတော့တနားကိုပုံမှန်အပြင်တော့တပေါင်းကျော်လောက်တော့တောက်လျှောက်ဆုံးကျွန်တော်တို့နားလာပိုင်းကနေပြီးတော့အခုဟိုဟာပေါ့ဗျာ။ဟိုဆယ်လာတိုင်းပေါ့၆လတိုင်းမှာ5000ကျော်တလောက်1000ကျော်လောက်ကျတော့ဟုတ်တယ်ဗျ။အဲကျွန်တော်တို့ကြည့်ထားတာသူတို့စီမှာလူသမားအဲလိုအပ်ချက်တော်တော်ကိုမြင့်တက်နေတယ်လို့ကြားတယ်
။ပြည်တွင်းမှာနိုင်ငံရေးမတည်ငြိမ်မှုအလုပ်အကိုင်ရှာပါမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုစီးပွားရေးအခက်အခဲတွေကြောင့်ပြည်ပကိုထွက်ပြီးအလုပ်လုပ်ချင်တဲ့မြန်မာလူငယ်တွေပိုများလာနေပါတယ်။ထိုင်းမှာတော့မြန်မာကျပ်ငွေတန်ဖိုးနဲ့တစ်ရက်ကို26000လောက်ဝင်ငွေရပါတယ်လို့အကြမ်းမြင်ပြောကြပါတယ်။ဂျပန်နဲ့ကိုရီးယားသွားတဲ့သူတွေကတော့အလုပ်ပေါ်မူတည်ပြီးလာစာရရရေးကွဲပြားနိုင်ပါတယ်။ပြည်ပအလုပ်အကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ကတာဝန်ရှိသူတွေကအခုလိုရှင်းပြပါတယ်
။ထိုင်းရောလုပ်ငန်းပေါင်းစုံမှာပဲစိတ်ယုံနေလည်းရှိတယ်ပေါ့နော်။ခေချုပ်တွေလည်းရှိတယ်။ဆောက်လုပ်ရေးတွေလည်းရှိပါတယ်။ဆယ်မပိုင်းမှာတော့လာစာနဲ့ကြောင်းနေရှိတယ်လို့တော့ပြောတယ်။ဒါပေမဲ့ရခိုင်နှုံးသားကတော့331ပေါ့နော်။လုံးဝရှင်းနိုင်တယ်လေ။ ဂျပန်ကကြတော့ကျမတို့ training visa ပေါ့နော်ကိုရီးယားကကြတော့ training visa သဘောမျိုးပါပဲဒါကတော့လုံမဝင်ကြီးဌာနဆက်ကြတော့လေကျမတို့ကလာတာပဲတက်ကြည့်လောက်ဖြစ်ခုနဲ့တခုလည်းမတူတော့လုံမမတူ
MOU နဲ့အလုတ်သွားလောက်ကြသူတွေအပြင်ထိုင်းနိုင်ငံမှာတက်သေးကန်ကပ်ပြား CI နဲ့အလုတ်လုံနေတဲ့မြန်မာလုံသားတွေလည်းတောင်းတဲ့ချီရှိပါတယ်မြန်မာအလုတ်သမားတွေအလုတ်သမားအခွင့်အရေးချိုးဖောက်ခံရမှုခေါင်းပုံဖျက်ခံရမှုတွေလည်းမကြခဏဖြစ်လေရှိပြီးအဲ့ဒီလိုခံရသူတွေထဲမှာ MOU အရလာအလုတ်လုတ်တဲ့အလုတ်သမားအချို့လည်းပါဝင်နေတယ်လို့ထိုင်းအခြေစိုက်မြန်မာအလုတ်သမားရေးရအဖွဲ့တွေကပြောပါတယ်ဒီကိစ္စကိုထိုင်းအလုတ်ရှင်တွေကတာဝန်ယူမှုရှိအောင်မြန်မာဘက်ကလည်းဖြည့်ရှင်းတင်တယ်လို့အကြံပြုနေကြပါတယ်မြန်မာအလုတ်သမားရေးရဌာနဘက်ကတော့တရားဝင်ဆေးလွတ်ထားတဲ့အလုတ်သမားတွေအရေးကိစ္စကိုတာဝန်ယူပြီးဖြည့်ရှင်းပေးမှာဖြစ်ကြောင်းအမြဲတမ်းအသွင်းဝင်ဥညွန်ဝင်ကပြောပါတယ
်အေဂျင်စီကချင်းမယ်အေဂျင်စီကချင်းလို့မရရင်အေဂျင်စီပြင်ဟိုမှာလည်းကျွန်တော်တို့အလုတ်သမားဟိုတန်ရာရှိတယ်ရှိပါတယ်ဗျတန်ရာရှိရောဟိုဘဏ်ကောင်းမှလည်းရှိတယ်ကျွန်တော်တို့ထိုင်းမှာဆို9ရောက်တော့ကျွန်တော်တို့ခံတာလာဖြစ်တယ်အဲချက်ချင်းလိုအပ်ရင်လိုအပ်တယ်လို့ဖြန့်ခွဲပြီးတော့ဒီ agency ရောကျွန်တော်တို့လုံထမတန်ရာရှိရောလိုအပ်ရင်ကျွန်တော်တို့တာမတ်ကြီးအစဒါတရားဝင်လက်မှတ်ထိုးရတာဖြစ်တဲ့အတွက်ရေးတင်ယူနဲ့ထိထိရောက်ရောက်ကျွန်တော်တို့ဖြည့်ရှင်းဆောင်ရွက်မှုတွေကိုလုပ်သွားမှာဖြစ်ပါတယ
်အခုနောက်ပိုင်းမှာဂျပန်နဲ့တောင်ကိုရီးယားကလည်းမြန်မာနိုင်ငံကလုံထမတွေကိုတိုးပြီးခေါ်ယူနေပါတယ်ထိုင်းနိုင်ငံအပြင်ဂျပန်ကိုရီးယားနဲ့မလေးရှားကိုပါထည့်သွင်းမယ်ဆိုရင်6လအတွင်းပြပမှာအလုတ်သွားလုတ်တဲ့မြန်မာအရေးအတွက်ကတသိန်းနီးပါးရှိသွားပြီလို့လည်းလုံထမရေးရအဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြပေးခဲ့တာပါရှင်ကမ်ဘလူးမှာနေမြေရှင်းလင်းရေးကြောင့်ဒေသခံတွေထပ်ပြီးတော့တိတ်ရှောင်နေရတဲ့အခြေအနေသတင်းပေးပို့ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။စကိုင်းတိုင်းကမ်ဘလူးမြို့နယ်ဇီကနာချေးရွာအုပ်စုအတွင်းစစ်ပေးရှောင်နေပုံရှောင်နေတဲ့တော်ရဲကိုမြန်မာစစ်တပ်ကရောက်လာတဲ့အတွက်ရွာသားတွေနောက်ထပ်ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။စစ်တပ်နဲ့ဒေသခံ PDF တပ်ဖွဲ့တွေအပြန်အလှန်တိုက်ခိုက်ကြပြီးစစ်တပ်ဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကျလို့ကလေးငယ်တအူအပါအဝင်အရသားတချို့ထိခိုက်သေးဆုံးခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်ကမ်ဘလူးမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေစစ်ဘေးရှောင်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကုညာဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ
်မြန်မာစစ်တပ်ကစစ်ရင်ရာယာချီသုံးပြီးနေပြည်ရှင်းလင်းရေးတွေလုပ်နေတဲ့ကမ်ဘလူးမြို့နယ်အတွင်းဇီကနာကျေးရွာအုပ်စုကနှောကုန်းကျေးရွာစစ်ကြောင်းဂျာတာပတိနေမနဲ့6နာရီလောက်စေဘေးရှောင်နေနေတဲ့တောတွေတဲကတဲတွေနာကိုရောက်လာတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်နဲ့ဒေသခံ PDF တပ်ဖွဲ့တွေခိတတိုက်ပွဲဖြစ်ပွားပြီးမြန်မာစစ်တပ်ဘက်က9000ဘုအထိုင်စခန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အရသား3ဦးလက်နက်ကြီးကြီးထိမှန်ပြီးကလေးတဦးသေဆုံးခဲ့ရတယ်လို့ဒေသခံတဦးကပြောပါတယ်
အခုလောလောဆယ်ကျွန်တော်တို့ဒီမှာ9000ဘုအထိုင်ကနေပြီးတော့မှာဒီကနာနဲ့ရှော့ပြီးကိုဟိုလမ်းထူနေပါလေဗျကျွန်တော်တို့ဒီမှာလက်နက်ကြီးနဲ့ပစ်တာကျွန်တော်တို့ဇီကနာကရှင်းရွာကပြည်သူ3ယောက်ကလေး1ယောက်လူကြီး1ယောက်ထိသွားပါလေဗျဆံမလက်နက်ကြီးကြတာကကျွန်တော်တို့ကလေး1ယောက်ဆုံးသွားပြီဆံမ
ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့တီးကြားအတီးပြုတ်ချက်မရသေးတယ်လို့စစ်ကောင်စီဘက်ကလည်းကမ်ဘလူးမြို့နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့တရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးလောလောဆယ်တော့စစ်တပ်က9000ဘုရွာကသူတို့ရဲ့အထိုင်တပ်စခန်းကိုပြန်သွားပြီလို့ဒေသခံတွေကပြောပါတယ်အခုလိုနယ်မြေရှင်းလင်းရေးလာတဲ့စစ်တပ်ဘက်ကဒေသခံရွာသား6ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတူကပြောပါတယ
်ကျွန်တော်ပြည်သူတွေကျွန်တော်6ဦးပါသွားတယ်ဗျသူတို့ကဆံမကျွန်တော်တို့စစ်ဘေးချောင်နေတဲ့စခန်းဘက်မှာဝင်လိုက်ကြတယ်ဆိုတော့အဲ့ရန်ကြီးဖမ်းသွားတယ်ဆံမ
မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့ဒေသခံ PDF တပ်ဖွဲ့တွေတိုက်ပွဲကြားဒေသခံရွာသူရွာသားတွေဘေးလွတ်ရာတောတောင်တွေထဲမှာထွက်ပြေးနေရပါတယ်ထွက်ပြေးတင်းရှောင်နေရတဲ့နေရာကတောတွေတဲ့အထိစစ်ကြောင်းတွေဝင်ရောက်လာတာကြောင့်နေထိုင်ရက်တည်ရဲ့အခက်တွေ့နေရတဲ့အကြောင်းစစ်ဘေးရှောင်သမီးတူကပြောပါတယ
်ဒီသူတွေမှာနေစရာလည်းမရှိခိုင်စရာလည်းမရှိကြီးစရာလည်းနားမရှိပါဘူးပြီးကြပြန်တော့လည်းကြီးကရလွားကရတဲ့အချိန်မှာအမတ်တမဲ့ကြီးရွာတွေကိုကြည့်ပြီးတော့မှဝင်တဲ့အခါကျတော့ခါးတဲ့အဝတ်နဲ့ပဲကြီးရတယ်တို့မှာဒီမှာအဝတ်စားဆိုလဲမြကရေလဲစားလို့အကုန်လုံးတောင်းခုလို့ရှိရင်လည်းချမ်းကချမ်းကတဲ့တို့တယောက်မှလွားခြင်းလေးတွေတစ်ထည်စီငါချုံတစ်ထည်စီငါချုံလေးတွေနဲ့ခေါင်းအုံးဆိုတာတော့ပြောမနေတော့ပါနဲ့တောင်းတော့မှလောက်လောက်ငါမရှိချပါဘူးတို့ဘဝတွေပ
ါဆောင်းရာဒီကိုရောက်လာပြီဖြစ်တာကြောင့်တောတွေကစေဘေးဆောင်ဒုက္ခတွေအတွက်နေထိုင်စရာနဲ့အဝတ်အစားဆောင်စတာတွေအရေးပေါ်လိုအပ်နေတယ်လို့ရိတ်ခါနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ဒေသခံတွေကပြောကြပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာဥယျာဉ်ဆွန့်ခွာထွက်ပြေးရတဲ့စစ်ဆောင်အရေးအတွက်ကလည်းပိုပြီးတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာ ဒီဒေသကြေးရွာတွေကိုအခြေဆိုင်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲမြန်မာစစ်တပ်ကဆွဆွဲထားပြီးနယ်မြေရှင်းလင်းရေးတိုးလှုပ်လာနေတယ်လို့အပြန်အလှန်ပြစ်ခတ်တဲ့သတင်းတွေနဲ့စစ်တပ်ကလက်နက်ကြီးတွေတုံးပြီးတိုက်ခိုက်နေတဲ့သတင်းတွေမကြာခဏထွက်ပေါ်နေပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့ဒေတာအတွင်းနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုနားဆင်ကြရဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေချရတာဖြစ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုအလှည့်ပေးလိုပါတယ်။ထိုင်းနိုင်ငံတွင်းနဲ့ဒေသတွင်းကလူကုန်ကူးခံရသူတွေလူကုန်ကူးခံခဲ့ရသူတွေသူတို့လူကုန်ကူးခံခဲ့ရစဉ်ကာလအတွင်းကျူးလွန်ခဲ့ရတဲ့ပြစ်မှုတွေကနေပြီးတော့ရော့ပါသက်သာစေရနောက်လူကုန်ကူးခံရသူတွေကိုအခုအညီပေးရေးအတွက်ထိုင်းနဲ့ဩစတြေးလျလုပ်ငန်းနှစ်နိုင်ငံအစိုးရတို့ကြားပူးပေါင်းဆောင်ရွက်နေတဲ့သတင်းဆောင်မတပုတ်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ကျွန်မတင်ပြထားပါတယ်လေးချင်ရေးစင်တာဟာဆိုရင်လူကုန်ကူးခံရသူတွေကိုပို့ပြီးအခုအညီပေးနိုင်မှာဖြစ်တယ်လို့သူတို့ကိုအတင်းအဓမ္မခိုင်းစေခံခဲ့ရခြင်းကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုလည်းဥပဒေကြောင့်အရာအေးအေးယူမခံရအောင်ဆောင်ရွက်မှာဖြစ်ပါတယ်။အရှိတောင်အရှနိုင်ငံများအသင်းအာဆီယံ၊ဩစတြေးလျလူကုန်ကူးမှုတံပြန်တိုက်ဖျက်ရေးအစည်းအဝေးအရအာဆီယံနဲ့ဩစတြေးလျအစိုးရကြားဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။2019ခုနှစ်မှာကြီးညာခဲ့တဲ့ဆနစ်တာအစည်းအဝေးဟာဆိုရင်လူကုန်ကူးခံရသူတွေကိုကယ်တင်ပြီးကျူးလွန်သူတွေကိုအေးအေးယူနိုင်ရေးရည်ရွယ်တာဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့ဗုဒ္ဓဟူးနေ့ကသဘောတူညီချက်ကိုတော့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဖင်နီရောင်းကလက်မှတ်ရေးထိုးခဲ့ပါတယ်။ထိုင်းနိုင်ငံဘက်ကပိုင်ဖြတ်ချက်ရှိပေမဲ့လူကုန်ကူးမှုပြဿနာကြီးကရှိနေစေဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးအယ်လင်းဖီယဆန်ကဒေသဆိုင်ရာမီဒီယာကိုပြောပါတယ်။အထူးသဖြင့်တော့အိန္ဒိချင်းမြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကရွှေ့ပြောင်းနေထံကအမျက်ထုတ်နေတာလို့လည်းပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့ထံတိုင်ကြားတဲ့ခေတ်သစ်ကျွန့်ပြုမှုနဲ့လူကုန်ကူးမှုဆိုင်ရာတိုင်ကြားချက်300လောက်ရှိပါတယ်။အမျိုးသားအမျိုးသမီးနဲ့ကလေးတွေကိုလူကုန်ကူးမှုကတွတ်ချက်ဖို့ခက်တယ်လို့စီးအောင်လှုပ်ရှားမှုအဖွဲ့ Anti-Slavery Australia ရဲ့ညွှန်ကြားရေးမှူး Jennifer Ban ကပြောပါတယ်။မဲလ်ဘုန်းမြို့ကမိသားစုတစ်ခုမှာကျွန့်ပြုခိုင်းစေခံရတဲ့အမျိုးသမီးတဦးရဲ့အမှုကိုကြာသပတင်းနေ့တုန်းကဩစတြေးလျအတန်လွင့်ဌာန ABC ကိုသူမကပြောပြပါတယ်
။ She was tricked into coming to Australia. She held a tourist visa.
ဩစတြေးလျကိုလာဖို့အတွက်သူအလှည့်ပြားခံခဲ့ရပါတယ်။ခီးသွားဗီဇာနဲ့သူ့ကိုမဲလ်ဘုန်းမြို့ဆောင်မှာ6နှစ်လောက်ကျွန့်ပြုခံရတဲ့အခြေအနေမျိုးနဲ့ထိန်းသိမ်းခံခဲ့ရတာပါ။သူ့အနေနဲ့ချက်ပြုတ်တန့်ရှင်းရဲ့လုပ်ပြီးကလေးတွေလည်းထိန်းရပါတယ်။အချိန်ပြည့်အဆင်သင့်ပဲရှိနေရပါတယ်။နောက်ဆုံးတော့သူနေမကောင်းဖြစ်လို့အရေးပေါ်ဆေးကုသရေးဆေးရုံကိုခေါ်လာရပြီးတဲ့နောက်မှာဒီလင်းများနှစ်ဦးလဲကျွန့်ပြုတ်မှုနဲ့အပြစ်ရှိကြောင်းပေါ်ပေါက်လာခဲ့တာပါ
ဒီမှုမှာကျူးလွန်သူတွေထောင်ချသွားတယ်လို့လဲဘန်ကပြောပါတယ်ခေတ်စ်ကျွန့်ပြုတ်မှုကကမ္ဘာလုံးဆိုင်ရာပြဿနာဖြစ်ပါတယ်နိုင်ငံတကာရွှေ့ပြောင်းအခြေချသူများဆိုင်ရာအဖွဲ့ IOM လူခွင့်ရေးအဖွဲ့ Walk Free နဲ့နိုင်ငံတကာအလို့သမားအဖွဲ့ ILO တို့ပြုစုတဲ့ကဘာတလွားခေတ်စ်ကျွန့်ပြုတ်ခံရမှုအခြေအနေသုတေသနအရ2021ခုနှစ်အတွင်းခေတ်စ်ကျွန့်ပြုတ်မှုအခြေအနေနဲ့နေထိုင်ရသူသန်း90ရှိပါတယ်။စက်တင်ဘာလအတွင်းထုတ်ပြန်တဲ့အချက်လက်တွေအရတော့အတ္တမခိုက်စေခံရသူ28သန်းရှိပြီးအတ္တမထိမ်းမြလက်ထပ်ပေးခံရသူက22သန်းရှိပါတယ်။အရှိတောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးပိုပြီးတိုးချဲ့ဖို့ကြိုးစားနေတဲ့ဩစတြေးလျအစိုးရကထိုင်းနိုင်ငံနဲ့စီရင်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှု၄နှစ်အစီအစဉ်ဆိုင်ရာသဘောတူညီချက်ကိုလည်းလက်မှတ်ရေးထိုးထားပါတယ်ရှင်။ စစ်နီကနေဖီမာစာပေးပို့တဲ့သတင်းဆောင်မကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။ရာသီဥတုပြောင်းလဲမှုဆန်ရသတင်းဆောင်မတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်။အီဂျစ်နိုင်ငံရဲ့အပန်းဖြေကမ်းခြေမြို့ဖြစ်တဲ့ရှမ်အယ်ရှိခ်မှာရှေ့သတင်းပတ်အတွင်းမှာ COP27 ရာသီဥတုဆက်ရညီလာခံကြီးကျင်းပဖို့ရှိနေတဲ့အချိန်မှာပဲရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲကရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်တွေကိုနောက်ပြန်ရွေ့သွားစေတဲ့ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒါပေမဲ့စစ်ပွဲကရေရှည်မှာရာသီဥတုပြောင်းလဲမှုအပေါ်ကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေရှိတယ်လို့လည်းယုံကြည်သူတချို့ကရှိနေပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက် Henry Richway ပေးပို့ထားတဲ့သတင်းဆောင်မကိုကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အတွက်ကမ္ဘာပထဝီနိုင်ငံရေးမှာတင်းမာမှုတွေဖြစ်ပေါ်နေသလိုပျက်စီးဆုံးရှုံးမှုတွေဟာစစ်ဖြစ်နေတဲ့နေရာတွေတွင်ရပ်တန့်သွားတာတော့မဟုတ်ပါဘူး။ Glasgow မြို့မှာမနေ့ကကျင်းပခဲ့တဲ့ COP26 ဥရုယာတီညီလာခံမှာရရှိခဲ့တဲ့တိုးတက်မှုတွေဟာနောက်ပြန်ဆုတ်သွားတယ်လို့ Chatham House ကသုတေသီ Anthony Froggett ကပြောပါတယ်။
joint large coalitions but also bilateral initiatives such as US
တို့တပ်မှုရနိုင်မှုမဟာမိတ်တွေဖွဲ့ကြတာညမောင်းအဖွဲ့တွေပူးပေါင်းလှုပ်ဆောင်မှုတွေတရုတ်နဲ့အမေရိကန်ကြားရခဲ့တဲ့နှစ်နိုင်ငံကြားသဘောတူညီချက်မျိုးတွေစတဲ့ချစ်ကြည်ရင်းနှီးတဲ့လှုပ်ဆောင်မှုတွေအားလုံးပျောက်ပြတ်ကုန်ပါလေဒါဟာရုရှားတနင်္ဂနွေတည်းကိုပြောနေတာမဟုတ်ပါဘူးထိုင်ဝမ်ရေးတိမမှုဖြစ်ပြီးတော့တရုတ်ကဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ပါတယ်ဒါကြောင့်မလို့ဒေသတစ်ခုလုံးကမ္ဘာပထဝီနိုင်ငံအနေထားကသိပ်မကောင်းလှပါဘူး
ယူကရိန်းစစ်ပွဲကြောင့်ဥရုယာတီပြောင်းလဲမှုအပေါ်ကမ္ဘာကြီးအနေနဲ့အာရုံလွဲသွားလို့မရနိုင်ဘူးလို့အင်ဂါအာဒါဆန်လို့သိပ္ပံပညာရှင်တွေကလည်းပြောပါတယ
် We need to be able to deal with multiple crises and the truth is that with
တည်နာအများပြားကိုကျွန်တော်တို့ကင်တွယ်နိုင်ရပါမယ်အမှန်တိုင်းပြောရရင်ယူကရိန်းစစ်ပွဲရေနံနဲ့ဓာတ်ငွေ့ဖြန့်ချီရေးအခက်အခဲတွေဖြစ်နေပေမဲ့ဒီအချိန်ဟာတန်ရှင်းတဲ့လောင်စာနဲ့ဟိုက်ဒရိုကာဗွန်လိုရေအားကထွက်တဲ့ကာဗွန်ဓာတ်ငွေ့ကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုအခွင့်အလမ်းကောင်းတစ်ခုဖြစ်ပါတယ်။ဒါဟာလက်ရှိမှာကမ္ဘာကြီးကလှုပ်ဆောင်တဲ့ကိစ္စပါ
။ယူကရိန်းစစ်ပွဲကြောင့်တန်ရှင်းစွမ်းအင်ပြောင်းလဲထုတ်လုပ်ရေးလုပ်ငန်းစဉ်တွေနောက်နေ့ကြန့်ကြာကုန်တယ်လို့နိုင်ငံတကာစွမ်းအင်အေဂျင်စီအကြီးအကဲဖာတီဘီရိုကလည်းပြီးခဲ့တဲ့သတင်းပတ်မှာပြောခဲ့ပါတယ်
။ The government responses around the world
အခုဖြစ်နေတဲ့လောင်စာဆီပြဿနာအပေါ်နိုင်ငံတကာအစိုးရတွေရဲ့တုံ့ပြန်ချက်ကိုကြီးကြီးအားဖြင့်စွန့်ရင်ကိစ္စအတွက်အချိုးအကွေ့တစ်ခုကိုရောက်လာပြီလို့ယူဆနိုင်ပါတယ်။ဒီပြိပခါကနေတန်ရှင်းစွန့်ရင်ဘက်ကိုပြောင်းလဲဖို့အချိန်ပိုမြန်သွားစေပါတယ်
။ဒါပေမဲ့အဲ့ဒီပြောင်းလဲမှုကနောက်ပြန်လှည့်သွားသလိုဖြစ်နေပါတယ်။ရုရှားကဓာတ်ငွေ့တင်ပို့မှုရပ်တန့်လိုက်တာကြောင့်ဥရောပတိုက်ကနိုင်ငံအတော်များများကကြောင်မီးသွေးနဲ့လောင်စာထုတ်လုပ်တဲ့အစီအစဉ်ကိုပြန်ဆလာကြတယ်လို့သူတေသည်Anthony Froggett ကပြောပါတယ်
There is a short term supply gap that will have to be met.
ဂျီရိုကာလာမှာလိုအပ်ချက်ရှိတာကိုဖြည့်ဆည်းပေးဖို့တော့လိုပါမယ်။ဒါပေမဲ့လည်းဒီတွင်းထွက်လောင်စာဆီကဏ္ဍမှာကြီးမားတဲ့ယင်းနှိမ့်ညွှန်မှုတွေရှိမလာဘူးဆိုရင်ဒါကိုကျွန်တော်တို့လက်ခံပေးဖို့လိုပါတယ်။ဒီယူကရိန်းစစ်ပွဲရဲ့ရလဒ်ကြောင့်ဂျီရိုနဲ့ရေရှည်ကြားမှာဒီရေရှည်မှာကာဗွန်ဓာတ်ငွေ့လျှော့ကြရေးအစီအစဉ်တွေချမှတ်ဆောင်ရလာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။ဒါပေမဲ့ရုရှားရဲ့ကျူးကျော်စစ်ကကမ္ဘာစီးပွားရေးပြိပခါဖြစ်စေပြီးငွေကြေးဖောင်းပွားမှုအပြင်ကမ္ဘာလုံးဆိုင်ရာစီးပွားကြက်ကဆိုင်မဲ့အရေးပါကြုံနေရတယ်လို့သူကဆက်ပြောပါတယ်
။ The attention that global leaders are placing on climate.
ဥရုယာတီပြောင်းလဲမှုအပေါ်မှာကမ္ဘာခေါင်းဆောင်တွေရဲ့အာရုံစိုက်မှုကရော့ကျလာပါတယ်။နိုင်ငံတိုင်းကကမ္ဘာလုံးဆိုင်ရာစီးပွားကြက်ဆိုင်မဲ့အရေးပေါ်မှာပိုပြီးတော့အာရုံစိုက်လာနေကြပါတယ
်။ဥရုယာတီပြောင်းလဲမှုနဲ့ဆိုင်တဲ့ကိစ္စအပေါ်နိုင်ငံရေးအရလှုပ်ဆောင်လို့စိတ်အားနည်းလာနေပေမဲ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲကြောင့်ဥရုယာတီပြောင်းလဲမှုဆိုင်ရာအရေးပေါ်အခြေအနေကိုပါဖြစ်ပေါ်စေတဲ့တွင်းထက်လောင်စာအပေါ်မိခိုအားထားနေရတာကိုရပ်တန့်ဖို့တိုင်းပြည်တွေကလှုပ်ဆောင်လာကြလိမ့်မယ်လို့ဆိုပါတယ်ခင်ဗျာ
ကိုစောဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383လိုင်းဒိုမီတာ48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါမယ် လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yudelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာတို့ရှင်များရှင် VOA American တရရဲ့2022ခုနှစ်နိုဝင်ဘာလ4ရက်တောက်ချန်နေမနက်ခင်းစီစဉ်တွေကိုလိုင်းကီလိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ချမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလွှာမှာနားဆင်ချရမယ့်အကြောင်းအရာကတော့
ကျွန်တော်တို့တင်းတော်ကနေပို့လာတာကတော့ဟိုမျိုးရှိမယ်စစ်တင်းတော်ရှိတယ်အင်းရှေကမြတော့မလုံလောက်ဘူးလေကြွရလုံးလိုအပ်နေတာကိုအနည်းဆုံးခနည်းလောက်လို့
တိုင်းရင်တင်းတော်မှာနားဆင်ချရပါမယ်ရှင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးမှာဖြစ်ပါတယ်အရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ်ဥပဒေကိုပြဋ္ဌာန်းတာဟာအသာချက်ရှိတယ်လို့အားနည်းချက်လည်းရှိချောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
လုံးခဲ့တဲ့2010ပြည့်နှစ်နိုဝင်ဘာလ4ရက်နေ့မှာနာအဖဥက္ကဋ္ဌဗိုလ်ချုပ်မှုကြီးတန်းရွှေပြဋ္ဌာန်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကိုအကောင်အထည်ဖော်မယ်လို့စစ်ကောင်စီဥက္ကဋ္ဌကဖေဖော်ဝါရီလကပြောပါတယ်။အသက်18နှစ်က35နှစ်အထိရှိတဲ့နိုင်ငံသားတိုင်းကိုနှစ်နှစ်အထိစစ်မှုထမ်းခိုင်းတဲ့ဥပဒေဖြစ်ပါတယ်။ဒါပေမဲ့အရေးပေါ်အခြေအနေဖြစ်လာရင်စစ်မှုထမ်းကာလကို9နှစ်အထိတိုးမြင့်သတ်မှတ်နိုင်တယ်လို့လည်းဆိုပါတယ်။စစ်မှုထမ်းဖို့ဆင့်ခေါ်တာကိုသတိပေးပို့ဖို့ပြက်ခွင့်ရင်တော့မဟုတ်တိတ်ဆောင်ရင်ထောင်တန်း9နှစ်အထိကြက်ခံနိုင်တယ်လို့လည်းဖော်ပြထားပါတယ်။တက်လာစုဆောင်မှုအခက်အခဲရှိလာတာကိုပြတာလို့မြင်ကြပါတယ်။တကယ်တော့စစ်ကောင်စီအာဏာမသိမ်းခင်ကတည်းကတက်လာတဲ့ရပ်မှုအတွေ့ငွေကြေးနဲ့မလုံးပေးပြီးစုဆောင်နေကြတာဖြစ်တယ်လို့စက်တင်ဘာလ23ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်။နေစံပိုင်းက9သိန်းလောက်ပေးမှစစ်သားတွေရပြီမဲ့အခုတော့သိန်း30အထိပေးရတယ်လို့ဆိုပါတယ်အလောက်ကင်ရှားပါတဲ့အညာဒေသနဲ့ရခိုင်ပြည်နယ်ကလူငယ်တွေကိုငွေကြေးအပါအဝင်နီလာမျိုးစုံနဲ့ဆွဲဆောင်တာကြောင့်စစ်သားတွေအများအပြားရရှိခဲ့မှုတယ်လို့သိရပါတယ
်ဒါပေမဲ့စစ်ကောင်စီလက်ထက်မှာအညာဒေသဟာစစ်အာဏာရှင်ကိုအပြင်းထန်ဆန့်ကျင်တယ်လို့စစ်ကောင်စီရဲ့အကြမ်းဖက်မှုကိုအခံရဆုံးဖြစ်လာတာမို့အညာသားတွေဟာ PDF ပြည်သူ့ကာကွယ်ရေးတပ်ထဲဝင်ဖို့သာစိတ်အားထက်သန်နေကြပါတယ်။ဒါကြောင့်အညာဒေသမှာတပ်သားတွေစုဆောင်းဖို့မဖြစ်နိုင်တော့တဲ့အခြေအနေရောက်လာပါတယ်။လူမျိုးရင်းနဲ့ဘာသာရေးမှိုင်းတိုက်ခံရတဲ့ဒေသခံအနည်းငယ်ကိုသာပြူစောတိအနေနဲ့လက်နက်တပ်ဆင်ပေးတာမျိုးရှိပါတယ်။ရခိုင်ရိုဟင်ဂျာလူမျိုးရေးပြည်ပကဖြစ်ပွားခဲ့တဲ့2012ခုနှစ်နောက်ပိုင်းမှာရခိုင်လူငယ်အများအပြားစစ်တပ်ထဲဝင်လာကြလို့လူရင်အားအတော်လေးတိုးပွားသွားမှုပါတယ်။ဒါပေမဲ့2016နောက်ပိုင်းAA ရခိုင်တပ်အထင်ရှားပေါ်ထွက်လာတဲ့အခါမှာတော့ရခိုင်လူငယ်တွေဟာAA တပ်ထဲမှာအမှုထမ်းဖို့ကိုသာစိတ်အားထက်သန်ကြပါတယ်။စစ်ကောင်စီတပ်မှာတော့စစ်အင်အားပြုံးတိလာတဲ့ပြဿနာကိုရင်ဆိုင်နေရပါတယ
်။စစ်သားတွေရဖို့အခက်အခဲရှိနေတဲ့တိုင်းပြည်နေရအနှံ့စစ်ပြည်နာဖွင့်ထားရတဲ့အတွေ့ကြာဆုံးသူဦးရေလည်းတိုးပွားနေပါတယ်။ဒီကြတဲ့ယောဂါဖြစ်လို့ပြမှုကျွလုံလို့တက်ကထွက်ပြေးသူလည်းရှိပါတယ်တက်ကထွက်ပြေးသူတွေနဲ့ CDM လုပ်သူတွေလည်းရှိလာပါတယ်ခေါင်းဆောင်မှုကိုမကြိုက်လို့စစ်ပန်းလို့တက်ကထွက်ပြေးလာတာလို့အရာဝတီစာဆောင်မှာပေါ်ပြပါတယ်တက်သားတွေစုဆောင်းတဲ့အခါမှာလည်းပြူစောတိနဲ့ပြည်သူ့စစ်အဖွဲ့ဝင်တွေရဲ့တားသမီးတွေကိုပြင်ပထားလာတယ်လို့ဆိုပါတယ်ကျမ်းမာရေးစစ်ဆေးတာမျိုးတွေလုပ်မနေတော့ဘဲကျုံတဲ့လူကိုဆွဲထည့်နေတယ်လို့ CDM လုပ်ခဲ့တဲ့ကိုကြီးလင်းထက်အောင်ကပြောတာကိုလည်းဖော်ပြထားပါတယ
်စစ်မှုထမ်းပြီးအတံမွေးဝမ်းကြောင်းလုပ်သူနဲ့စစ်မှုထမ်းဥပဒေကြောင့်တတ်သေးရောက်လာသူဆိုပြီးစစ်သား2မျိုး2စာရှိလာပါတယ်အရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ်ဆိုပေမဲ့ဖွံ့ဖြိုးစနိုင်ငံတွေမှာတော့လက်ပေးနိုင်သူဟာကင်းလွတ်ခွင့်ရကြပါတယ်စစ်မှုမထမ်းမနေရလို့ဆိုပေမဲ့စစ်တပ်ကခွင့်ပြုမှသာစစ်မှုထမ်းနိုင်တာပါဥပမာစစ်တာမအောင်ရင်စစ်မှုထမ်းခွင့်မရနိုင်ပါဘူး။ကျမကြီးအဆင့်မမီလို့စည်ရေးအလုပ်နဲ့ရဲသားအလုပ်သာလုပ်ကြရသူတွေရှိပါတယ်။
စင်ရသားတွေသာစစ်မှုထမ်းကြရပါတယ်။ပညာနည်းတဲ့စင်ရသားအဖို့မှာတော့စစ်မှုထမ်းရတာအလို့အကံရရှိသွားတဲ့သဘောလည်းဖြစ်ပါတယ်။ပညာတတ်လူငယ်ဟာစစ်တပ်ထဲမဝင်ကျင်ကြပါဘူး။စစ်မှုထမ်းရလို့မိမိကိုမိမိတတ်သိတာမျိုးတွေတောင်ရှိပါတယ်။ဒါကြောင့်အတင်းအကျပ်စစ်မှုထမ်းခိုင်းတဲ့စနစ်ကိုမကျေနပ်သူများတာကြောင့်အမေရိကန်မှာ1983ခုနှစ်ကတည်းကဒီစနစ်ကိုဖျက်သိမ်းလိုက်ရပါတယ်။
စကောရာစုဥရောပမှာနိုင်ငံတွေတည်ထောင်တဲ့အခါအရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ်ဆိုတဲ့အယူအဆပေါ်ထွက်လာပါတယ်။နိုင်ငံအချင်းချင်းစစ်ဖြစ်တတ်တာမို့နိုင်ငံကြီးရရှိတဲ့တိုင်းပြည်မှာစစ်မှုမထမ်းမနေရစနစ်ကိုကျင့်သုံးပါတယ်။စစ်မှုထမ်းဥပဒေဟာနိုင်ငံအသီးသီးရဲ့ military doctrine လို့ခေါ်တဲ့စစ်သဘောတရားနဲ့ဆက်ဆံနေပါတယ်။လူဦးရေနည်းပြီးရန်လိုတဲ့အာလမ်နိုင်ငံတွေပတ်လည်ဝိုင်းနေတဲ့အစ္စရေးဟာလူတိုင်းစစ်မှုထမ်းနဲ့စနစ်ကျင့်သုံးတဲ့အကျိုးကိုခံစားနေရပါတယ်။စစ်တပ်ကိုလူအဖွဲ့အစည်းနဲ့ပေါင်းစပ်လိုက်တဲ့သာရကဖြစ်ပါတယ်။မြမပြည်မာတော့လွတ်လပ်ရေးရစမှာတရုတ်ကွန်မြူနီကိုရန်သူအဖြစ်သတ်မှတ်တဲ့စစ်သဘောတရားခေတ်စားပါတယ်။နောက်တော့တိုင်းရင်းသားလက်နက်ကင်တွေကိုတိုက်ခိုက်နေနေဖို့အဓိကဥတီတဲ့စစ်သဘောတရားပေါ်ထွက်လာပါတယ်။ဒါပေမဲ့တိုင်းရင်းသားလူမျိုးတိုင်းမှာလက်နက်ကင်အဖွဲ့ရှိနေတဲ့အတွက်အပြည့်ရတာတွေနဲ့စီယုံသိမ့်သွင်းတာတွေလှုပ်လာပါတယ်ဒီလိုအခြေအနေမှာစစ်မှုထမ်းဥပဒေကိုပြဋ္ဌာန်းတာဟာလူအင်အားလက်နက်အင်အားအများအပြားသုံးပြီးပြည်သူခုခံစစ်ကိုအပြတ်အသတ်နိုင်နေမှုရည်ရွယ်တာသာဖြစ်နိုင်ပါတယ်ခင်ဗျာ
ခုအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်ခုတော့အပတ်စဉ်ကျမ်းမာရေးအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်ဒီသတင်းပါအတွက်တော့ကိုဗစ်နောက်ဆက်တွဲပြဿနာစီမံကုသမှုတွေအကြောင်းကိုပြောပြထားပါတယ်။နိုင်ငံတကာမှာတွေ့ထားတဲ့ကိုဗစ် -19 နောက်ဆက်တွဲပြဿနာတွေကိုသင်ခန်းစာယူပြီးမြန်မာနိုင်ငံမှာလည်းဖြစ်လာနိုင်တာတွေကိုကြိုသိရှိပြင်ဆင်ထားနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။နယူးယောက်မြို့ဝက်ကော့ဟိုက်ဆေးရုံကညွှန်ကြားရေးမှူးနောက်မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းကတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထုကဒေါက်တာဇီယာသက်ကိုကိုဝင်းမင်းမင်းမြန်တင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်ပြီးနောက်ဆက်တွဲပြဿနာတွေအကြောင်းပြောရမှာပြခဲ့တဲ့တပတ်တုန်းကတော့ဆရာကြီးဒီပြဿနာတွေကဆက်ရှိနေပေမဲ့ပြင်းထန်မှုနည်းလာတာဆိုလိုတာကတော့လာပိုင်းတွေဆက်ဖြစ်ပေမဲ့ပေါ့နော်နှစ်ချီကြာအဆုတ်နာတာရှည်တိခိုက်တဲ့ဒီဆိုတာမျိုးမတွေ့ရသလောက်ဖြစ်တာကိုဒီကပြောခဲ့ပါတယ်ဆရာဒီတစ်ခေါက်တော့ဆရာကြီးအခုဒီဆက်ရှိနေတဲ့မပြင်းထန်ပေမဲ့ပေါ့နော်ခံစားနေရစေနောက်ဆက်တွဲပြဿနာတွေကိုဘလို့နောက်ဆုံး short ချနိုင်တာကိုဒီကပြောမှာမို့ဒီအမေရိကန်မှာတွေ့ထားတာရောအော်စတြေးလျဘက်မှာတွေ့ထားတဲ့နောက်ဆက်တွဲတွေပါထည့်ပြီးဆက်ရှင်းပြပေးပါလားဆရာကြီး
ကျွန်တော်ကတော့လေသလားဒီချောင်းဆိုးတာကတော့ကျွန်တော်ထင်းလို့ရတယ်ဗျာခွာချောင်းဆိုးတာကတော့တော်တော်များများမှဖြစ်တယ်ဒီ USA လို့မဟုတ်ဘူးပေါ့နော်တော်တော်များများကြံ့နေကျွန်တော်ဟိုမေးလို့ရှိရင်ချောင်းဆိုးတာကျွန်တော်အနေနဲ့တော်တော်လေးကိုထင်းထင်းသိမ်းသိမ်းနဲ့ကျွန်တော်တို့ဒီလိုမျိုး singular တော့ပေါ့လို့ဆေးလေးနေကျွန်တော်ထင်းလိုက်လို့ရှိရင်တလားလောက်တောက်လိုက်လို့ရှိရင်ပျောက်တာများတယ်ပေါ့လေဘယ်လိုမျိုးနှစ်ရှာစီချောင်းဆိုးတယ်ဟိမတွေ့ဘူးဗျာဒီ Australia မှာတွေ့ခဲ့တဲ့ symptom တွေကတော့နည်းနည်းလေးထူးစားနေပေါ့နော်ကျွန်တော်တို့လည်းပြောရသိခဲ့တယ်ဘယ်လိုလုပ်လို့ရနိုင်လဲဆိုတာကျွန်တော်အများစုဒီ US မှာကျွန်တော်မြင်ဘူးတဲ့ခေါင်းကိုက်တာပေါ့နော်ဆိုခေါင်းကိုက်တဲ့ဟာကတော့တစ်ခါလေကြလို့ရှိရင်ကျွန်တော်တို့ကတော့တောင်ယုံတန်ယုံတာလနောတို့ဟိုပါရာဆက်တမောတို့ဟိုအကိုက်ခဲပြောက်တဲ့ဆေးတို့လောက်နေတဲ့ကိစ္စမပြတ်ဘူးဗျာတစ်ခါလေကြလို့ရှိရင်ကျွန်တော်တို့ကဒီတခြားသောဆေးတွေပေါ့နော်ဟိုဆရာဝန်ကနေဒီမှာတော့ဆရာဝန်မှရေးလို့ရတဲ့ဆေးတွေနဲ့ကျွန်တော်တို့ control လုပ်တာပေါ့နော်ဆိုတော့တချို့သောလူတွေမှာလေလက္ခဏာတွေကတယောက်နဲ့တယောက်မတူတဲ့အပိုင်းတွေရှိတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီကိုဗစ်နောက်ဆက်တွဲလက္ခဏာတွေကတယောက်နဲ့တယောက်နောက်တနေရာနဲ့တနေရာပေါ့နော်မတူနိုင်တာရှိတာမျိုးဖြစ်လာနိုင်သူတွေအတွက်ဆရာကြီးအကောင်းဆုံးဘယ်လိုအကြံပြုချင်လဲ
ကျွန်တော်ရဲ့အကောင်းဆုံးအကြံဉာဏ်ပေးတဲ့အချက်ကလေနံပါတ်1ကတော့ကိုဗစ်ကြောင့်ဖြစ်တဲ့ long term covid syndrome ဆိုတဲ့ဟာမရှိဘူးမဟုတ်ရှိတယ်ဒါပေမဲ့လည်းတော်တော်များများများမဖြစ်ပါဘူးတကယ်ကြီးကြတော့လေကိုကဒီတည်င်းနေကိုဖတ်ပြီးတဲ့ခါကျတော့ငါဒါမျိုးများဖြစ်နေသလားအပိုင်းကြီးရှိတတ်တယ်ပေါ့နော်ဆိုတော့တက်ကြောနဲ့နားလေတဲ့ဆရာဝန်ဒီနေ့ကိုပြကြည့်ပါမလိုအပ်တဲ့ဆေးကိုကျွန်တော်အနေနဲ့တော့မတောက်စီခြင်းဘူးဘာလို့လဲဆိုတော့ဆေးတိုင်းဆေးတိုင်းမှာသူ့ရဲ့မကောင်းတဲ့ effect ဆိုတာရှိပြီးသားလေဆိုဂျိုပေါ့ဒါကိုလေးရဆိုဂျိုကိုတော့တတ်နိုင်သလောက်မဖြစ်စီခြင်းဘူးပေါ့နော်ဆိုကိုဗစ်ကြောင့်ဖြစ်တဲ့ symptom တွေကတခါလေကြောက်လို့ရှင်ကျွန်တော်လည်းပြောဘူးပါလေကျွန်တော်တငယ်ချင်းဆို3လလောက်အလုပ်ကိုမသွားခြင်းဗျာဆိုဘလို့မှလုပ်လို့မရ ဒါပေမဲ့လည်း one point ရောက်တဲ့ခါကျတော့သူ့အတူပြန်ပြီးတော့ everything back to normal ပဲဟိုအကုန်လုံးနေကိုယ့်ကိုပြန်ပြီးတော့ကောင်းသွားပြီးတော့အလုပ်ကိုလည်းပြန်ပြီးတော့ပျော်ပျော်ရွှင်ရွှင်နဲ့ပုံမှန်လုပ်နေကြအလုပ်တိုင်းပြန်လုပ်နိုင်နေပြီ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုလိုဒီတစ်ချိန်ချိန်မှာပြန်ကောင်းလာနိုင်ဖို့ပေါ့နော်အရေးပါနေတာဆိုရင်အဓိကဘာကိုထောက်ပြကြလဲဆရာကြီ
းခွန်အားတစ်ခုတော့ရှိရမှာပေါ့နော်နောက်တစ်ခုကဒီတွန်းအားတစ်ခုတော့ရှိရမှာပေါ့လေသိမလားငါမလုံနိုင်ဘူးဆိုပြီးတော့ဟိုစိတ်ကိုဒုံဒုံချဟိုလိုမျိုးတော့ကျွန်တော်ကတော့မပြည့်စေချင်ဘူးဗျဘာဖြစ်လို့လဲဆိုတော့တစ်ခါလေကြားလို့ရှိရင်ကိုယ့်ရဲ့စိတ်ကအများစုကို control လုပ်နေတာရှိအပိုင်းလေးတွေရှိတယ်လေဆိုတော့လွယ်လွယ်ကူကူနဲ့အရှော့မပေးပါနဲ့ဘာဖြစ်လို့လဲဆိုတော့ယောဂတိုင်းယောဂတိုင်းမှာဟို natural history လို့ခေါ်တဲ့ဖြစ်လေဖြစ်တာရှိတယ်ပုံ pattern တခုကလောကထဲမှာရှိပါတယ်ဒီ covid ရဲ့ natural history ကိုကျွန်တော်တို့အခုတတိတော့မသိသေးပါဘူးသိတဲ့အပိုင်းတခုသည်ဒီ covid ဒီကိုခန္ဓာထဲမှာဝင်လာပြီးွားလို့ရှိရင် influencer လို့ပါပဲတုတ်ခွေးလိုပဲပေါ့နော်ကို protection နဲ့မပေးနိုင်ဘူးတစ်ခါဖြစ်ပြီးလို့ရှိရင်နောက်တစ်ခါပြန်မဖြစ်ဘူးဆိုတော့ protection ပေါ့နော်ကာကွယ်မှုကိုလည်းမပေးနိုင်ပါဘူးတစ်ခါဖြစ်ရင်လည်းနောက်တစ်ခါလည်းဖြစ်နိုင်တယ်နောက်တစ်မျိုးလည်းဝင်လာနိုင်ပါတယ်နောက်တစ်ခုကသူဒီဟိုအစပိုင်းတုန်းကတော့ဘာကြောင့်မှမသိဘဲနဲ့ကျွန်တော်တို့လူတွေကိုတော်တော်များများကိုစိုးစိုးဝါးဝါးကြီးကိုဒုက္ခရောက်စေခဲ့ပါတယ်။ဒါပေမဲ့လည်းအခုလက်ရှိဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့မှာရခဲ့တဲ့ vaccine တွေကကျွန်တော်တို့အများကြီးကာကွယ်ပေးပါတယ်။ဒီလိုမျိုး2000နဲ့ကျွန်တော်တို့စပြီး covid ဝင်တဲ့အချိန်ပေါ့နော်။ကျွန်တော်ကြုံတွေ့ခဲ့ရတဲ့အချိန်မှာ April 2020ကနေဒီ August လအတွင်းမှာရှိတဲ့လူပေါင်းမျိုးများစွာဆုံးရှုံးခဲ့တဲ့အချိန်တွေတခုခုပြန်ပြီးတော့အခုအချိန်မှာ2020မှာနှစ်နှစ်အတွင်းမှာပြန်ပြီးစဉ်းစားကြည့်တယ်ဆိုရင်ဒါအိမ်မက်လို့လုံးထင်နေရဘာလို့ဆိုအခုလည်း mask မတပ်ဘဲနဲ့သွားနေကြတာပဲဒါစကားတွေမှလည်းမတပ်ဘဲနဲ့သွားနေကြတာပဲဒါပေမဲ့ဒါတွေက2020တုန်းကဆိုရင်ကိုယ့်အတွက်ကတကယ်အိမ်မက်လို့ပဲဒါလိုမျိုးရှိကိုမရှိခဲ့ဘူးအပိုင်းလေးပေါ့နော်ဆိုတော့ဘာကြောင့်ဒီလိုမျိုးနှစ်နှစ်အတွင်းမှာပြောင်းလဲသွားကလေးဆိုကျွန်တော်ထင်တာကတော့အရေးကြီးဆုံးချက်ကကျွန်တော်တို့လူသားတွေရဲ့ဒီ vaccine ကိုတည်တွင်နိုင်မှုဒီ vaccine ကကျွန်တော်တို့အတွက်အများကြီးကို protection လုပ်ပေးပါတယ် protection ဆိုတာယောဂမရအောင်ကာကွယ်တော့မဟုတ်ပါဘူးယောဂဖြစ်တဲ့လူတွေမှာတော့စိုးစိုးဝါးဝါးကြီးမဖြစ်အောင်ကာကွယ်ပေးနိုင်တဲ့အနေအထားတစ်ခုကတော့သေချာပေါက်ရှိပါတယ်ကွယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီနောက်ဆုံးတွေ့ထားတဲ့ကိုဗစ်နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကောပြောဖို့ရှိအောင်လားဆရာကြီ
းကျွန်တော်ပြောချင်တဲ့တစ်ချက်ကတော့လေဒီလိုအပ်တဲ့လူတွေမှာစိတ်တောက်ဆရာရှင်တော့တောက်ပါဆိုတော့ဥမာ Paxlovid ဆိုပုံမှန်နိုင်ငံမှာရှိတယ်ပေါ့နော်အခုဆိုရင်ကျွန်တော်နားလေတော့ပေါ့လေဟိုအဲ့တဲ့နားစေချော်တာတို့နော်နောက်တော့ဆေးလုံးဝမထိုးခဲ့ဘူးလေလူတွေပေါ့လေအကန်ကြောင်းကြောင်းမလားလို့ပဲကိုကာဝယ်ဆေးကိုမထိုးခဲ့ရတဲ့လူတွေဆိုလို့ရှိရင်တော့ဒီဆေးကိုတောက်တင်ပါတယ်ဘာလို့လဲဆိုတော့အသာသေးချာပေါ့ကာဝယ်ဘာကြောင့်လဲဆိုတော့တစုံတစ်ခုဖြစ်ခဲ့လို့ရှိလို့ဆေးုံရောက်ခဲ့လို့ရှိရင်အဲနည်းနည်းလေးဟိုစိုးစိုးဝါးဖြစ်နေတဲ့အပိုင်းအရတော့ဒီနေ့ဒီချိန်ထိရှိပါတယ်ဘာလို့အထူးသဖြင့်ကာဝယ်ဆေးမထိုးရတဲ့လူတွေအတွက်ပေါ့နော်နောက်တစ်ခုကတော့ကာကွယ်ဆေးမထိုးထားတဲ့လူတွေကိုဖြစ်နိုင်လို့ရှင်ကာကွယ်ဆေးရတဲ့ဆေးကိုထိုးပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီရတဲ့ကာကွယ်ဆေးထိုးတာမှာရောဘယ်လိုအကောင်းဆုံးဆက်ပြီးတော့အကြံပြုချင်လဲဆရာကြီ
းအာတစ်မျိုးပြီးတစ်မျိုးပြောင်းပြီးတော့ကာကွယ်ဆေးကိုတော့ကျွန်တော်အနေနဲ့တော့အားမပေးပါဘူးတစ်ခုကတော့တစ်မျိုးတည်းကိုပဲဖြစ်နိုင်လို့ရှင်သူတို့ recommendation ပေါ့ recommendation သူတို့ WHO ကနေပြောထားတဲ့အတိုင်းဒါမှမဟုတ်ဘဲနဲ့ဒီ local company ကနေဒီလိုဆေးကုမ္ပဏီကနေပြောထားတဲ့နီလန်အတိုင်းပေါ့နော်ပထမတစ်လုံးနဲ့ဒုတိယတစ်လုံးထိုးလို့ရမယ်ဆိုဒီတိုင်းထိုးပါတတိယတစ်လုံးကိုဆိုလို့ရှိရင်တော့ဒီကျွန်တော်ခေါ်တာတော့ booster ပေါ့လေဆို booster ကိုတော့ရနိုင်တဲ့အခြေအနေပေါ်မူတည်ပြီးတော့အခုပြမနိုင်ငံမှာ Moderna တို့ဘာလို့ရတယ်လို့တော့ကြားပါတယ်ရခဲ့လို့ရှိရင်လည်းအဲ့ဒါဟာ booster ပါပဲဆို booster ထိုးပြီးလို့ရှိရင်တော့ကျွန်တော်အနေနဲ့ထပ်ပြီးတော့တခြားဟာကိုတော့အခုချိန်ထိက recommendation မရှိသေးပါဘူး BA4 BA5 ဆိုရယ် bivalent တော့ပြမနိုင်ငံမှာမရသေးပါဘူးပြမနိုင်ငံမှာပြောပါနဲ့နိုင်ငံအတော်တော်များများမှာ bivalent ကမရပါဘူးဒီ US မှာပဲအခုချိန်မှာပဲပေါ်ပေါ်သေးသေးရနေတဲ့အပိုင်းတစ်ခုရှိတာပေါ့လေဒါဆိုအဲ့ဒါတွေကိုဟိုမရတဲ့အကြောင်းကတခြားတခုထပ်ထိုးရမလားဆိုရောကျွန်တော်အနေနဲ့တော့အာမပေးချင်ပါဘူးဘာလို့လဲဆိုတော့နိုင်ငံကမှဒါမျိုးလုပ်ဖို့လေအကြံဉာဏ်ပေးကြတာမရှိတဲ့အတွက်ကြောင့်ပါဟု
တ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမြတ်ဖတ်စင်စီစဉ်တင်ဆက်နေတဲ့ကျမ်းမာရေးဖတ်စင်ခဏကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့နေဆက်ဒေတာသတင်းထောက်တွေစီစဉ်တင်ပြနေတဲ့သတင်းဖတ်စင်ခဏတစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြပါရှင
်ဖတ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာနီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့တောင်ကုန်းတန်တွဲကားလမ်းမအနီးမှာစစ်ကောင်စီစစ်ကြောင်းကိုအေးအေးကမိုင်းဆွဲတိုက်ခိုက်ခဲ့ရာ10ယောက်ကျော်ကြာဆုံးခဲ့ပါတယ်တစောင်းတိုင်းပွဲတော်ကျင်းပမယ်လို့ကြေညာပြီးတဲ့နောက်လာရှိုးမှာတရက်အတွင်းပောက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့ပါတယ်သတင်းလောကတွေထဲမှာတော့ရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေအချိန်မရွေးဖြစ်လာနိုင်တာကြောင့်ဒေသခံပြည်သူ300ကျော်ဟာကြိုတင်ပြီးတော့စစ်ဘေးရှောင်နေကြတဲ့အကြောင်းတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်တောင်ကုန်းတန်တွဲကားလမ်းမှာအနီးမှာတန်တွဲကထွက်လာတဲ့အင်အား30ခန့်ပါစစ်ကောင်စီစစ်ကြောင်းကိုရခိုင်တပ်တော်ကမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်သား10ယောက်ကျော်ကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီတိုက်ခိုက်မှုကိုနိုဝင်ဘာလ9ရက်နေ့မနက်ပိုင်းကတောင်ကုန်းတန်တွဲကားလမ်းအနီးကတက်ကယ်ပြင်ကြီးရွာနဲ့ရွာပကာကြီးရွာအကြားမှာတိုက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုဖြစ်ပွားပြီးမိနစ်ပိုင်းအကြာမှာတောင်ကုန်းအခြေဆိုင်စစ်ကောင်စီတပ်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့စစ်ကောင်စီတပ်ကရွာတွေကိုဝင်ပြီးစစ်ဆေးမှုတွေလုပ်နေတဲ့အတွက်အနီးအနားကရွာသားတချို့မှလည်းထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတဆောင်တိုင်းပွဲတော်ကျင်းပမယ်လို့ကြေညာမှုတွေထွက်ပေါ်လာပြီးနောက်မြူလေကောင်မှာတရက်အတွင်းပောက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့ပါတယ်။နဝမ်ဘာလ2ရက်နေ့လယ်ပိုင်းကလာရှူးမြို့တော်ခမ်းမအနီးနန်းဟီဝင်ပန်းချာမှာပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီပောက်ကွဲမှုကြောင့်လမ်းသွားနေသူတယောက်ကြီးစားထိမှန်ဒဏ်ရာရခဲ့တယ်လို့မြို့ခံတယောက်ကပြောပါတယ်။ပောက်ကွဲမှုကြောင့်စစ်ကောင်စီတပ်တွေကမြို့တွင်းလမ်းမကြီးတွေမှာလမ်းတွေပိတ်ထားပြီးသွာလာမှုတွေကိုစစ်ဆေးနေချိန်ညနေပိုင်းမှာအဲ့ဒီပန်းချာထဲမှာဘုံးနှလုံးထပ်မံပောက်ကွဲခဲ့ပါတယ်။ဒီပောက်ကွဲမှုတွေကိုမြောက်ပိုင်းမဟာမိတ်တရင် NSSAA ကသူတို့ရဲ့လက်ချက်ဖြစ်ကြောင်းထုတ်ပြန်ထားပါတယ်ဒီနိုဝင်ဘာလ4ရက်နေ့မှာစစ်ကောင်စီကဦးစီးကျင်းပပြုလုပ်မဲ့တဆောင်တိုင်းပွဲကြီးကိုပြည်သူလူထုအနေနဲ့တွားရောက်ပျော်ပါမှုမပြုလုပ်ကြဘူးလေ NSSAA ကမြစ်တာရက်ခံထားပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကြိုက်တုံမြို့မှာစစ်ကောင်စီကလေကြောင်းနဲ့လာရောက်ပစ်ခတ်မှကိုစိုးရိမ်တာကြောင့်မြို့ခံထဝက်ခန့်ဟာဘေးလွတ်ရာကိုကြိုတင်ထွက်ပြေးတိမ်းရှောင်ထားတယ်လို့ပြောပါတယ်။အော်တိုဘားလကုံပိုင်းကကြိုက်တုံမြို့မှာရှိတဲ့ရဲစခန်းတစ်ခုကိုနယ်မြေခံကရင်မြို့သားလူမျိုးရေးတပ်မတော် KNL တိုက်ရင်ဆက်ရှိဘူးပေါင်းတပ်ဖွဲ့ကတိုက်ခိုက်ခဲ့တာကြောင့်စစ်တပ်ဖက်ကလေရင်နဲ့ပြန်လာပစ်ခတ်မှကိုဒေသခံတွေကစိုးရိမ်ပြီးကြိုတင်ရှောင်ရှားထားကြတာလို့ဒေသခံတယောက်ကပြောပါတယ်။ကြိုက်တုံမြို့အပြင်မိတန်မိနန်းအပ်နဲ့အစင်းရွာကတိရက်ခန်တွေဟာမော်လမြိုင်မြို့မုဒုံနဲ့ပအံမြို့တွေကိုသွားပြီးတိမ့်ရှောင်ကြတယ်လို့အများစုကတော့ထိုင်းမြန်မာနယ်စပ်ပန်ခလန်ရွာအနီးမှာသွားပြီးတိမ့်ရှောင်နေကြတယ်လို့တိရက်ခန်တွေကဆိုပါတယ်
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာစစ်ကောင်စီလက်ချက်နဲ့လူပေါင်းအယောက်160တပ်ဖြတ်ခံခဲ့ရပြီး950ထိခိုက်ဒဏ်ရာရရှိကာလူပေါင်း3000နီးပါးဟာလေမတရားဖမ်းဆီးချုပ်နှောင်ထိန်းသိမ်းခံခဲ့ရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းရဲ့အစီရင်ခံစာကဖော်ပြပါတယ်အော်တိုဘလကုံပိုင်းမှာထုတ်ပြန်တဲ့အလုံးစုံပြတ်သုံးချင်းဆိုတဲ့အဲ့ဒီအစီရင်ခံစာမှာဥပဒေမဲ့တပ်ဖြတ်မှုမတရားဖမ်းဆီးထိန်းသိမ်းမှုညှဉ်းပန်းနှိပ်စက်မှုပိုင်ဆိုင်မှုနေအိမ်နဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေဖျက်ဆီးမှုလိန်အကြမ်းဖက်မှုတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးသမားတွေကိုဖိနှိပ်နေတာတက်ကြွလှုပ်ရှားသူနဲ့ဆန္ဒပြသူ153ဦးကိုလည်းထောင်ချခဲ့တယ်လို့တက်ကြွလှုပ်ရှားသူတွေ30နီးပါးတိမ်းရှောင်နေကြရတယ်လို့ဆိုပါတယ်တည်င်းအမောင်ချဖို့ကြိုးပမ်းခဲ့ပြီးထိုင်းနိုင်ငံထုတ်စလောင်းတွေကိုတရားမဝင်ကြောင်းကြီးညာခဲ့တဲ့အပြင်ဒီမိုကရေစီလှုပ်ရှားသူတွေကိုနှိပ်ကွပ်ဖို့မတရားတဲ့နှီးလမ်းတွေကိုအသုံးပြုနေပြီးဖမ်းဆီးငွေကြီးတောင်းခံနေတယ်လို့လည်းအဲ့ဒီအစီရင်ခံစာကဆိုပါတယ်
မြန်မာစစ်ဘေးရှောင်အရေးနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံမီဆိုရမ်ပြည်နယ်အတွင်းအရက်ဖက်လူမှုအဖွဲ့အစည်းတွေထဲအကြီးဆုံးနဲ့ဩဇာအရှိဆုံးဖြစ်တဲ့မီဆိုလူငယ်အသင်း Sandra Young Miso Association ရဲ့တတိယအကြိမ်မြောက်ထွေထွေညီလာခံမှာထည့်သွင်းဆွေးနွေးခဲ့ကြပါတယ်။အော်တိုဘာလ29ရက်နေ့ကကျင်းပတဲ့မီဆိုလူငယ်များအသင်းရဲ့ထွေထွေညီလာခံကြီးကိုထီရှူတလျရွာမှာကျင်းပခဲ့ကြပြီးညီလာခံမှာဆွေးနွေးကြတဲ့အချက်10ခုကျော်ထဲမီဆိုရမ်ပြည်ကိုရောက်ရှိ
နေကြတဲ့မြန်မာစစ်ရှောင်တွေအတွက်ကမ္ဘောနဲ့စစ်ရှောင်စခန်းတွေစနစ်တကျလုပ်ပြီးထားဖို့မီဇိုရမ်အစိုးရကိုတိုက်တွန်းသွားဖို့ဆွေးနွေးခဲ့ကြတာလို့မီဇိုရမ်နစ်စင်ထုတ်ဝင်းလိုင်းနီသတင်းစာမှာဖော်ပြထားပါတယ်မီဇိုရမ်မှာလက်ရှိမြန်မာစစ်ရှောင်4000ကျော်ရောက်ရှိနေပြီးစစ်ရှောင်စခန်းအပြင်စခန်းပြင်ပတွေမှာအင်ငါနေကြတယ်လို့ဆိုပါတယ်
ကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်း73စီပြက်လက်မှုနဲ့ဝေယူရခက်ခဲနေမှုတွေကြောင့်ဒေသအတွင်းရှိလူမှုကူညီအသင်းတွေ73စီလိုအပ်ချက်ရှိနေတယ်လို့အသင်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဖားကတ်မြို့နယ်အဝင်နန့်ရာကြီးရွာမှာ73စီတည်ဆောင်ထားတဲ့ကားတွေကိုစစ်ကောင်စီတပ်ကဒီနေ့အချိန်ထိဝင်ခွင့်ပိတ်ပင်ထားတာကြောင့်မြို့ပေါ်ကစီဆိုင်တွေပိတ်ထားပြီးစီတကာလန်ကိုကျက်2000ကျော်သွားပြီလို့ဒေသခံတွေကပြောပါတယ်ဖားကတ်မြို့အဝင်နန့်ရာစစ်တပ်ဂိတ်မှာစီကားတွေအောက်တိုဘာလ15ရက်နေ့ကနေဒီနေ့အချိန်ထိပိတ်ထားတာဖြစ်ပြီးစံနဲ့စားတောက်ကုန်တချို့အပြင်ဈေးဝါတွေကိုဝင်ခွင့်မပေးဘူးလို့ဆိုပါတယ်အနံပါဒီတာကိုလီရင်နဲ့ဘုံကျဲတိုက်ခိုက်ပြီးနောက်နန့်ရာဂိတ်လေပြင်ဂိတ်နဲ့မရန်ကထောင်ဂိတ်တွေမှာအစစ်အစီတင်းကျပ်ထားတာဖြစ်ပါတယ်
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလောဝါမြို့နယ်မှာရခိုင်တပ်တော်နဲ့စစ်ကောင်စီတပ်ဖွဲ့တို့အကြားတိုက်ပွဲတွေအချိန်မရွေးဖြစ်လာနိုင်တာကြောင့်ရွာ၃ရွာကဒေသခံပြည်သူ300ကျော်ဟာဘေးလွတ်နိုင်မဲ့တခြားရွာတွေကိုကြိုတင်ပြီးတော့စစ်ဘေးရှောင်နေကြရတယ်လို့ပြောပါတယ်ကိုရောဘတ်ကတင်ဆက်ပေးပါမယ်ရှင်
ပလဝမြို့နယ်မှာရခိုင်တပ်တော်အင်အင်းနဲ့စစ်ကောင်စီတပ်တို့ကြားစစ်ရေးတင်းမာနေမှုကြောင့်တာယာကုန်းကြီးရွာပါဝင်ရွာ၃ရွာကပြည်သူတွေဒီရက်ပိုင်းအတွင်းမှာမိစာကြီးရွာကိုကျူတင်ပြီးစစ်ဘေးတန်းရှောင်နေကြတယ်လို့စစ်ဘေးရှောင်ကူငယ်ပေးနေသူပလဝမြို့ကခရိယန်ဓမ္မအမှုတော်ဆောင်ဆရာတပားကပြောပါတယ
်ဆက်စားကစားဒီကျွန်တော်တိုက်ပွဲဖြစ်လာပြီးကျွန်တော်တနက်တွေကပြောလို့မရဘူးရွာဖက်မှာရောက်ကောင်းရောက်နေတယ်အဲ့ဒါဒါကြောင့်လုံခြုံတဲ့နေရာကိုပြောင်းရည်တော့ပူကောင်းတယ်ဆိုတော့သူကြောက်လာလို့ကြောက်လို့ပြောင်းလာတာပေါ့တိုက်ပွဲတော့မဖြစ်ရသေးဘူးရွာရဲ့တစ်ဖက်ကမှလေရှိတယ်တစ်ဖက်ကလည်းစကားစားရှိတယ်ကြားမှာရွာပေါ့ကြားမှာရွာဖြစ်နေတော့သူတို့ခုဖြစ်ဆိုပြီးမှသူကကြောက်လာတော့ထွက်လာတယ်တိုက်ပွဲတော့မဖြစ်ရသေးဘူးနောက်ပြီးတော့အသွားလာကလည်းပိတ်မှဆိုးလို့သူတို့ကကြောက်တာလည်းပါတယ်ပေါ့
ရွာကြီးတရွာဖြစ်တဲ့မိစာရွာကိုကျူတင်စစ်ဘေးရှောင်လာသူတွေကတော့တာယာကုန်းကျောက်ပလင်နဲ့ဆက်တာလဝရွာတို့ကဖြစ်ကြပြီးအိမ်ထောင်စုပေါင်း100ဝန်းကျင်နဲ့လူဦးရေ300ကျော်လောက်ရှိတယ်လို့ပြောပါတယ်မိစာရွာကိုရောက်လာတဲ့စစ်ဘေးရှောင်တွေအတွက်အရေးပေါ်တဲတွေစောက်ပေးဖို့အကူအညီတွေလိုအပ်နေတယ်လို့အဲ့ဒီဓမ္မအမှုတော်ဆောင်ဆရာကဆက်ပြောပါတယ်
တို့လောလောဆယ်နေဖို့အိမ်မရမရှိဘူးအဲ support တော့ဝါက300လို့ရကုန်ဝါ300လို့မှာအမောဆန်တဲ့300ကုန်မယ်ကျွန်တော်တို့တင်းတော်ကနေပို့လာတာကတော့ဟိုမျိုးရှိမယ်စစ်တင်းတော်ရှိတယ်အင်းရှေ့ကမရတော့မလုံလောက်ဘူးလေကြွာလုံးလိုအပ်နေတာကုန်အနည်းဆုံးခဏလောက်လို့မယ်တင်းတရားတို့မှာ
လက်တလုံးမှာတော့စစ်ပီးရှောင်ပီသူတွေနေဆက်ရဆွေမျိုးဖျားချောင်းဘောရာဆောင်တို့မှာနေထိုင်နေကြရပြီးစားနပ်ရက်ခပိုင်းမှာလည်းအကူအညီလိုအပ်နေတယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းတုန်းကလည်းပလဝမြို့နယ်အပေါင်သားကြီးရွာအနီးမှာအင်းအင်းနဲ့စကဆတို့တိုက်ပွဲဖြစ်ပွားတာကြောင့်အပေါင်သားကြီးရွာအပါအဝင်ရွာ၃ရွာကပီသူတွေပလဝမြို့ပေါ်ကိုရွာလုံးကျွတ်စစ်ပီးရှောင်ခဲ့ကြရပြီးဖြစ်ပါတယ်အင်းအင်းနဲ့စစ်တပ်ကြားကတကြော့ပြန်တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေပလဲဝမြို့နဲ့စမီးမြို့ပေါ်တွေမှာထွက်ပြေးတိမ်းရှောင်နေခဲ့ကြရပြီးအခုလက်ရှိမြို့ပေါ်မှာစစ်ဘေးရှောင်ပြည်သူ1000ဝန်းကျင်လောက်ရှိနေတယ်လို့သိရပါတယ်ခင်ဗျာ
ကချင်ပြည်နယ်ပမော်ခရိုင်မိုးမောက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်တပ်တို့အကြားတိုက်ပွဲတွေဆက်ဖြစ်နေပြီးမြို့ပေါ်ရက်ွက်တွေတဲ့အထိလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲကရဲသားပြည်သူတွေထိခိုက်မှုရှိခဲ့တာကြောင့်ဒေသခံတွေနဲ့စစ်ဘေးရှောင်တွေကစိုးရိမ်နေကြပါတယ်အသေးစိတ်ကိုကျွန်မအမြင်နဲ့စူးစီးတင်ဆက်ထားပါတယ်မိုးမောက်မြို့မှာစစ်ကောင်စီတပ်ကလက်နက်ကြီးကြီးတွေနဲ့ရန်တမ်းပစ်ခတ်ခဲ့တာကြောင့်အမျိုးသမီး2ယောက်အပါအဝင်ဒေသခံ5ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြို့ကလူမှုကူညီရေးအသင်းတင်းကတာဝန်ရှိသူတယောက်ကပြောပါတယ
်ဒီနေ့ဗာဒီနာမျိုးဟိုလက်လက်ချင်ယူချူတာတယောက်ပုံချံနှစ်ဖက်ကလုံးမရှိကြတာတယောက်ပေါ့နော်အဲ့ဒီတော့ဆိုင်ရမှာမဟုတ်ဘူးပေါ့ကျွန်တော်လက်မောင်းမှာလက်ချံမဆိုင်ခါရရှိရရှိတယ်ပေါ့ဒီလိုငါကတော့မနေရဘူးလေ
အော်တိုဘာလ29ရက်နေ့နေ့လယ်2နာရီလောက်မှာမိုးမောင်းမြို့ခန္ဓာရက်ကွက်မှာလက်နဲ့ကြီးကြီးကြခဲ့ပြီးအဲ့ဒီည8နာရီကျော်အချိန်မှာတော့မန်ပုံအောက်ကျရွာမှာလက်နဲ့ကြီးကြီးထပ်မံကြရောက်ခဲ့တဲ့အတွက်ဒေသခံတွေထိမှန်တန်ရာရရှိခဲ့တာပါမြို့တွင်းကအမြောက်တက်ကနေလက်နဲ့ကြီးတွေနဲ့စစ်ဘေးရှောင်တွေနေတဲ့ဘက်ကိုနေစဉ်ပြစ်ခတ်နေတာကြောင့်စစ်ဘေးရှောင်တွေလည်းထိတ်လန့်နေကြတယ်လို့စစ်ဘေးရှောင်စခန်းတာဝန်ခံတစ်ယောက်ကပြောပါတယ်
လုံးလုံးချုံချုံပဲလို့တော့တအားကြီးတော့ပြောလို့မရဘော့ ခုနရေးတင်ကတော့မှကျွန်တော်တို့နေတဲ့ဒီကက်နာတောက်ဝင်းချင်းတဝိုက်တော့မှလက်နေချီးတွေပြစ်တာကျော်တော့ကျော်သွားတာပေါ့နော်အဲ့ဒီမှာခုနလေးတင်မဲ့ဖြစ်သွားတာဗျာစစ်ဆောင်တဲ့နေရာဆိုပေမဲ့လည်းစိတ်ထဲမှာတော့လုံခြုံမှုမရှိတော့ဗျာပြီးရင်ကျွန်တော်တို့နေရတဲ့အဲ့ဒီအဆောက်အဦတွေကလည်းနော်လုံခြုံခြုံဘလိုမျိုးအဆောက်အဦလည်းမဟုတ်ဘူးဆိုတော့နောက်ပြီးရင်ဟင်းလင်းတင်မှာဆောက်ထားတဲ့နေရာဆိုတော့လည်းအားလုံးတော့ဘယ်လိုမျိုးထိတ်လန့်ကြတာပေါ့
မုံမောင်မျိုးနဲ့၃မိုင်လောက်အကွာကလုံကြတောင်ဆိုတဲ့နေရာမှာလဲ KIA နဲ့စစ်ကောင်စီတပ်တို့အကြားနေတိုင်းနေပါတိုက်ပွဲတွေဖြစ်ပွားနေတယ်လို့မျိုးကလူမှုကူညီရဲ့အသင်းတာဝန်ရှိသူကဆက်ပြောပါတယ်
အကျောင်းမျိုးနဲ့၃မိုင်ပေါ်မှာတော့အကြီးကျယ်ဖြစ်နေတယ်လေလုံစားတောင်မှာတော့အကြီးကျယ်ပါလေမျိုးနဲ့ချနေပါ၃မိုင်လဲကွာအဲကျွန်တော်မုံမောင်နဲ့၃မိုင်ပဲကွာ
မုံမောင်မျိုးနဲ့အနီးတစ်ဝိုက်မှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေတိုက်ပွဲတွေနဲ့အကြောင်းမဲ့အမြောက်တပ်ကနေပြစ်ခတ်နေမှုတွေကြောင့်မျိုးကံပြည်သူတွေဟာမုံမောင်မျိုးပေါ်ကဘုန်းတော်ကြီးကျောင်းတွေမှာစစ်ဘေးရှောင်နေကြရတာလဲနှစ်ပတ်နီးပါးရှိလာပြီလို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်ရှင်အခုဆက်ပြီးတဲ့အချင်းချက်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်တောင်ကုန်းတန်တွဲကာလာမအနီးမှာတန်တွဲကထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုအေအေကမိုင်းဆွဲတက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်သား၁၀ယောက်ကျော်ကြဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာတစောင်းနိုင်ပွဲတော်ကျင်းပမယ်လို့ကြေညာမှုတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းမြို့လယ်ကောင်မှာတရက်အတွင်းပောက်ကွဲမှု၃ကြိမ်ဖြစ်ပွားခဲ့ပါတယ်။
တို့ရရှင်တွေအခုနားဆင်ကြကြရတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအာမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။သတင်းဖတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေအပတ်စဉ်ခန္ဓာတွေရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ဒါ့အပြင်ကျမတို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးမှာဖြစ်ပါတယ
်ယူကရိန်းနိုင်ငံတောင်ပိုင်းမှာညာလုံးပေါ်ပစ်ခတ်မှုတွေနောက်ပိုင်းဇပိုရီရှားနျူကလ িয়ার ဓာတ်ပေးဆက်ရုံမှာအုံပြုနေတဲ့လျှက်စစ်မှုတွေပြတ်တောက်သွားခဲ့ပြီးတော့လုံလုံးဆင်မှာတော့အရေးပေါ်ဒီဇယ်စီသုံးဓာတ်ပေးဆက်တွေနဲ့လဲပတ်နေရတယ်လို့ IAEA နိုင်ငံတကာအနုမြေဆိုင်အေဂျင်စီကကြေညာနေမှာပြောပါတယ်ယူကရိန်းအစိုးရရဲ့အနဂရမ်နျူကလ িয়ার ဓာတ်ပေးဌာနကတော့အခုလိုလျှက်စစ်လိုင်းတွေနဲ့ဓာတ်ပေးဆက်ရုံခွဲတွေပြတ်စီရတာဟာရုရှားရဲ့ပစ်ခတ်မှုတွေကြောင့်အဖြစ်တင်တယ်လို့ရုရှားကလည်းယူကရိန်းကိုအဖြစ်တင်ပါတယ်။နျူကလ িয়ার အစီအစဉ်တွေမလုပ်နိုင်အောင်အရေးယူဒဏ်ခတ်တာကိုခံနေရတဲ့မြောက်ကိုရီးယားကိုဒီအစီအစဉ်တွေလုပ်နိုင်အောင်လို့ဝန်ဆောင်မှုပေးခဲ့တဲ့စင်ကာပူနိုင်ငံသားကွက်ကီဆန်းနဲ့ပတ်သက်တဲ့အချက်လက်တွေကိုသတင်းပေးနိုင်ရင်စုငွေဖြစ်တဲ့ American Dollar 5သန်းချိမြင့်မယ်လို့ American အစိုးရကကြေညာနေမှာကြေညာလိုက်ပါတယ်။သူဟာစင်ကာပူအခြေစိုက် Swansea Port Service PTE Limited ကနေတဆင့်မြောက်ကိုရီးယားကိုလမ်းကြောင်းစီရီကိုလှည့်ဝတ်တင်ပို့ပြီး American နဲ့ကုလသမဂ္ဂမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့အရေးယူမှုတွေရှောင်နိုင်မှုခြေခြေပြန့်ပြန့်လှုပ်ဆောင်သူလို့ဆွတ်ဆွဲထားပါတယ်။ပါကစ္စတန်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုဥဆောင်ချီတက်နေတဲ့အတိုက်ခံခေါင်းဆောင်ဝန်ကြီးချုပ်ဟောင်းအမရမ်ခမ်ကိုကျေဇပရင်းတွေကတနတ်သမားတူရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရသွားတယ်လို့သူ့ရဲ့ PTI ပါတီကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်အနည်းဆုံး2ဦးသေဆုံးပြီး14ဦးဒဏ်ရာရပါတယ်ဝန်ကြီးချုပ်ဟောင်းခမ်ကတော့ပန်ချက်ပြည်နယ်မြို့တော်လာဟိုကဆေးရုံကိုပို့ဆောင်ထားတာပါမြန်မာနိုင်ငံပါဝင်အင်ဂျင်များတဲ့ငါးဖန်းလုပ်ငန်းတွေကြောင့်နှစ်စဉ်ရေလုံသားတသိန်းကျော်သေဆုံးရတယ်လို့နယူးဇီလန်အခြေစိုက်Fish Safety Foundation နဲ့ American Chesapeake Pew Charitable Trust တို့ကလေ့လာတင်ပြထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။ Engineer တွေကတော့ Jimmy Good နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ1925/32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.